Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ Christmas ညချမ်းဖြစ်ကြပါစေသောတာရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက်မုတ်ထိုးနေ့ညဖက်9:20နာရီဒီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ Line Meter 1925 32 VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနားလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဒီကနေ့ကြောက်တဲ့ Christmas နေ့ထိမ့်မှတ်ဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပိုယမ်းမင်းကြီး Francis ကအလေးထားဟောကြားသွားသလိုကမ္ဘာတဝန်းဒုက္ခရောက်နေတဲ့ကလေးငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်အချိန်နှမှာပဲ Christmas နေ့မှာအောက်ကောက်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်းနဲ့သူကြီးညာပေးမှာပါ
ကောင်းပါပါရှင်ရန်ကုန်သာသနာပိုင် Cardinal Charles Bo ရဲ့ Christmas နှုတ်ခွန်းဆက်စကားမှာဘာတွေအဓိကထားပြောဆိုသွားပါသလဲ
မြန်မာနိုင်ငံဟာလည်းပဲသမိုင်းကြောင်းအလဲအပြောင်းတစ်ခုကိုကြုံတွေ့နေရပါသည်။မြောက်များစွာသောစိန်ခေါ်မှုများကိုရင်ဆိုင်နေရပါတယ်။တိုင်းသား
အပြည့်အစုံကိုတော့မကြခင်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်ချင်းပြည်နယ်ပလောမှာတော့ညမထွက်ရအမိန်ထုတ်ပြန်ထားတာကြောင့်ဒေသခံတွေ Christmas ပွဲမဆင်နွှဲနိုင်ဖြစ်နေတဲ့တဲ့တင်။ရခိုင်ပြည်နယ်အတွင်းမှာလာဝကဝန်သူချို့အဖမ်းခံရတဲ့တဲ့တင် Christmas တခြင်းတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ဦးကျော်စန္ဒရဲ့မြမအရေး30ချက်လူလူနဲ့ကျမ်းမာရေးအားကစားတဲ့တဲ့တွေကိုနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးကတဲ့တွေကိုကောင်းလင်းဦးနဲ့မဆူမြတ်မလို့ကပြောပြပေးကြပါအောင်ရှင်။
ဒီနေ့ကြောက်တဲ့ Christmas နေ့ထိမ့်မှတ်ဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပိုယမ်းမင်းကြီး Francis ကအလေးထားဟောကြားသွားသလိုကမ္ဘာတဝန်းကဒုက္ခရောက်နေရတဲ့ကလေးငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်။လူတွေရဲ့နှလုံးသားမှာအမောင်ဖုံးလွှမ်းလေးရှိရပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမှန်ကြီးမြတ်တဲ့အကြောင်းလူပုဂ္ဂိုလ်တိုးချင်းမိသားစုနဲ့လူမှုဆက်ဆံရေးတွေမှာလည်းအမောင်ဖုံးနေရပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမှန်မြင့်မြတ်တဲ့အကြောင်းဗက်တီကန်မှာကျင်းပတဲ့ Christmas အခါသမယအခမ်းအနားတွင်ပိုယမ်းမင်းကြီးဟောကြားသွားတာပါ။ရှိလည်းပဲဒီသားနဲ့ကမ္ဘာတဝန်းနိုင်ငံတွေမှာစစ်နဲ့ပြိပခတ်ကြဒုက္ခရောက်နေကြတဲ့ကလေးငယ်တွေအတွက်ခရစ်တော်ကအလင်းရောင်ဆောင်ခြင်းပေးဖို့လဲဆုတောင်းပေးသွားပါတယ်။ကမ္ဘာတဝန်းကရွှေပြောင်းနေထိုင်သူတွေတရားမျှတမှုကင်းမဲ့နေတဲ့ခြေနေကိုလဲစင်ပီတာစ်ဘက်စလီကာဘုရားကျောင်းတော်ရန်နာကနေပြည့်သက်ကိုဟောကြားရမှာပုံရံမင်းအလေးထားပြောကြားသွားတာပါ။လူမျိုးနိုင်ငံကတင်မာမှုယူရိုးနိုင်ငံကလူမှုရေးအရာမတည်မငြိမ်အခြေအနေတွေနဲ့ယမန်နိုင်ငံကလူသားချင်းစာနာမှုအခြေတဲတွေအပြင်တောင်အမေရိကတိုက်ကဗင်နီဆိုလားနိုင်ငံမှာနိုင်ငံရေးပြဿနာတွေကြုံနေရတာတွေကိုလည်းထည့်သွင်းဟောကြားသွားပါတယ်။ဒီကနေ့ဆောရီမှာပဲကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယမ်းမင်းကြီးနဲ့ကန်တာဘရီဂန်းချုပ်ဆရာတော်ဂျက်စတင်ဝဲဘီတို့ကလည်းတောင်ဆူရနိုင်ငံငင်းချိုင်းနဲ့တာယာဝါပြောရေးမျှော်လင့်ကြောင်းစကားပါခဲ့ကြပါတယ်။ပြန်လည်ရင်ကြားစီရင်နဲ့ညီရင်ကိုလိုတင့်မြတ်မဲ့လမ်းကိုလျှောက်ဖို့တောက်စုတဲ့နိုင်ငံရေးခေါင်းဆောင်တွေတန်ရည်တန်ချခဲ့ကြတဲ့အပေါ်စုတောင်းမြတ်တာပို့တာတဲ့အကြောင်းလေးပူတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့ကြတာပါ
လာမယ့်နှစ်သစ်ဟာမြန်မာနိုင်ငံအတွက်ကားမွန်တဲ့သတင်းစကားတွေကြားရမယ့်နှစ်ဖြစ်စေဖို့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကခရစ်မတ်သတင်းစကားပြောကြားခဲ့ပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲတင့်မြတ်ရေးအတွက်ပြည်သူတို့ဦးစီးတိုင်းဟာငြိမ်းချမ်းရေးတန်တမန်တွေဖြစ်ကြစေဖို့ရန်ကုန်သာသနာပိုင်ချားလ်စ်မောင်ဘိုကဆုတောင်းပေးခဲ့ပါတယ်မြောက်များစွာသောစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်ပွဲတွေအမြောက်များအိုးအိမ်ဆုံးခွာနေရမှုတွေရာသီဥတုဖောက်ပြန်မှုတွေကြောင့်လူအများဟာအေးချမ်းမှုကိုတောင့်တမျှော်လင့်နေကြတာကိုလည်းသူ့ရဲ့သတင်းစကားထဲမှာပြောကြားထားပါတယ်နိုင်ငံတကာတရားရုံးမှမြန်မာနိုင်ငံတရားစွဲခံရတဲ့အကြောင်းပြင်းထန်တဲ့စကားလုံးတွေနဲ့တိုက်ခိုက်ပြောကြားခံရတဲ့အကြောင်းတွေကိုပြောထားသလိုကို့မှာမုန်တီးစိတ်တွေရှိနေရင်ဒီအချက်ကိုပြောင်းလဲဖို့လိုအပ်နေတယ်လို့လည်းသူ့ရဲ့သတင်းစကားထဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူအများခံဒုက္ခခံစားနေရတဲ့အပေါ်ကဘာကစိုးရိမ်နေတဲ့ကိစ္စကိုလူမြန်မာနိုင်ငံအနေနဲ့နားလည်ဖို့လိုအပ်တာကိုလည်းထည့်ပြောထားပါတယ်။နိုင်ငံတကာကလည်းမြန်မာအပေါ်နားလည်ဖို့လိုအပ်ကြောင်းနဲ့မြန်မာပြည်သူတွေရဲ့စိတ်ကူးအိမ်မက်တွေကိုနိုင်ငံတကာအကောင့်ထဲပို့ပေးဖို့လိုအပ်တယ်လို့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုရဲ့ခရစ်မတ်နှုတ်ဆက်စကားထဲမှာပြောကြားခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းကလည်းစိန့်မယ်ရီကက်သီဒရယ်ဘုရားကျောင်းမှာခရစ်မတ်ပွဲတော်နေ့မစ္စတာတရားကိုကာဒီနယ်ချားလ်စ်ဘိုဦးဆောင်ဟောကြားပူဇော်ခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ခရစ်ယာန်အသင်းတော်ပေါင်းစုံအဖွဲ့ချုပ်တွေစုပေါင်းပြီးတော့ခရစ်တော်မွေးနေ့ဂျေဇုတော်ချီးမွမ်းခြင်းနဲ့ညစာစားပွဲကိုလည်းနေပြည်တော်မှာကျင်းပခဲ့ပါတယ်။
ခရစ်စမတ်နေ့မှာပဲဟောင်ကောင်မှာဆူအဆန့်ချစ်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးလုံခြုံရေးတွေနဲ့ထိတ်တဲရင်ဆိုင်မှုတွေနဲ့လည်းကြုံနေပါတယ်။ရတဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တဲ့အထိဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲဒီမိုကရေစီကြွေးကြော်ဆန္ဒဟောပြီးကုန်တွေတွေဖြတ်ထပ်မံချီတဲ့ဆန္ဒပြခဲ့ကြတာပါ။မနေ့ကခရစ်စမတ်ကျုံနေ့မှာတော့ဆန္ဒပြသူတွေကနေရာတော်တော်များများမှာမိရှုဆန္ဒပြခဲ့ကြသလိုလုံခြုံရေးတွေကမြေရီဘုံတွေနဲ့ဖြစ်ခဲ့နေနေနိုင်နေလည်းကြုံခဲ့ပါတယ်။ဆူအဆန့်ချင်ဒီမိုကရေစီလွတ်လပ်ခွင့်ရရှိအွန်လိုင်းကစီရင်လို့ဆိုရတာကနေမနေ့ကစပြီးတော့ဆန္ဒပြသူတွေကုန်တက်တွေခီးသွားတွေအသွာလာများတဲ့နေရာတွေမှာဆန္ဒပြခဲ့ကြတာပါရာဇဝမှုနဲ့တန်တရားရှိသူတွေကိုတရုတ်ပြည်မှာကြီးကိုပို့ဆောင်ဝင်ရမယ်ဥပဒေကိုဆန့်ကျင်ကန့်ကွက်ရကစတင်ခဲ့တဲ့ဆန္ဒပြဝေးရာအခုဆိုရင်9လတိရှိလာနေပြီးအရှင်ရော့မဲ့လက္ခဏာလည်းမတွေ့ရသေးပါဘူးနိုင်ငံရေးလွတ်လပ်ခွင့်နဲ့ရဲတပ်ဖွဲ့ရဲ့အလွန်ကျွံ့နှိမ်နှင်းမှုတွေကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေမရမချင်းဆက်လက်ဆန္ဒပြမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားကြတာပါမင်းည9နာရီနောက်ပိုင်းမှာတော့ဟောင်ကောင်ကပန်နဆူလာစင်ကန်ဟိုတယ်ပါဝင်ခီးသွားတွေအသွာလာများတဲ့နေရာတွေမှာဆန္ဒပြနေတဲ့သူတွေကိုတော့ရဲတပ်ဖွဲ့ကမြေရီဘုံနဲ့တုံနေနေခဲ့ပါတယ်အစိုးရမှလည်းလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြရမှာရဲတပ်ဖွဲ့ကဥပဒေနဲ့မညီတဲ့အကြောင်းသတိပေးခဲ့ပါတယ်ရဲတပ်ဖွဲ့ရဲ့မြေရီယူဘုံတွေကတော့ခရစ်စမတ်ကာလအလှပြထွန်းကြီးထားတဲ့မိရဆုံအနေနဲ့ခီးသွားတွေလက်ပတ်ရနေရာတွေကိုပါဖုံးလန်းသွားခဲ့တာပါ
ဩစတြေးလျနိုင်ငံမှာဆက်လက်လောင်းနေတဲ့တောမီးတွေပိုဆိုးမလာအောင်နဲ့မီးပင်အန္တရာယ်ကိုထိန်းနိုင်ဖို့ဒီနေ့ခရစ်စမတ်နေ့မှာလည်းမီးသက်ဝန်ထမ်းတွေမနာတမ်းအလုပ်လုပ်ခဲ့ကြပါတယ်။ New South Wales ပြည်နယ်မှာဆိုရင်စေတနာဝန်ထမ်းထောင်ထဲချီကမီးသက်တွေနဲ့အတူကူညီနှိမ့်သက်ပေးနေကြပါတယ်။ Newcastle မြို့မြောက်ဖက်ကန်ယူရန်ဒေသမှာမိုးရွာမယ်ဆိုတဲ့ခန့်မှန်းချက်တွေရှိသလို Sydney မြို့မှာလည်းမိုးရွာနိုင်ခြင်း50ရာခိုင်နှုန်းရှိပြီးအမြင့်ဆုံးအပူချိန် 26 ဒီဂရီ Celsius လောက်ပဲရှိမယ်လို့ခန့်မှန်းတဲ့အတွက်မီးသက်တွေအတွက်အားတက်စရာဖြစ်ခဲ့ပါတယ်။ဒါပေမဲ့အခုသတင်းပတ်ကုန်ပိုင်းမှာ6သိပ်ပူပြင်းတဲ့မိုးလေဝသပြန်ဖြစ်မယ်လို့လည်းခန့်မှန်းထားပါတယ်။ဩစတြေးလျမှာလူဦးရေအထူးတက်ဆုံး New South Wales ပြည်နယ်မှာတော်မီးတွေကြောင့်အင်ဂျီ 1,000 လောက်ဆုံးရှုံးခဲ့ပါတယ်။စေတနာဝန်ထမ်းတွေအပါအဝင်မိသက် 1,900 ကျော်ဟာပြည်နယ်တဝန်းလောင်ကျွမ်းနေတဲ့တော်မီးတွေကိုထိန်းနိုင်ဖို့ကြိုးစားနေကြရပါတယ်။ New South Wales အပါအဝင်ပြည်နယ်၅ခုမှာတော်မီးလောင်ကျွမ်းနေတဲ့တော်မီးကမြေအေက 10 တန်းလောက်ပျက်စီးဆုံးရှုံးနေပြီး၉ရောက်ထက်မနည်းလဲသေဆုံးခဲ့ပါတယ်။Christmas ပွဲတော်နွေကိုမိသားစုတွေနဲ့မဆင်နွဲပဲမိငိမ့်တက်နေတဲ့မိသက်တွေကိုဝင်းကြီးကျော့စကော့မာရစ်ဆင်ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။တော်မီးတွေလောင်နေချိန်မှာဟာဝိုင်ကိုမိသားစုနဲ့ပန်းဖြေခီးထွက်ခဲ့လို့ဝေဖန်ခံနေရတဲ့ဝင်းကြီးကျော့မော်ရစ်ဆင်ကနှစ်သစ်ကိုကြိုဆိုနေတဲ့တစ်ချိန်လဲမှာပဲ Christmas နေ့မှာတိုင်းပြည်အတွက်အလုံးလုံးနေကြသူတွေကိုကျေးဇူးတင်တယ်လို့ Twitter ပေါ်မှာရှင်းတာခဲ့ပါတယ်။
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံနောက်ပိုင်းမှာငြင်းချဲကြီးတဲ့ဆန္ဒပြသူ29ယောက်ကိုတာလီဘန်သဘုံတွေဖမ်းဆီးထားတဲ့အကြောင်းတကြွလှရှာသူတွေကပြောပါရယ်။ဟေရက်ပြည်နယ်ကနေဖာရာပြည်နယ်ကိုကားချောက်ဆင်းနဲ့သွားနေတဲ့တကြွလှရှာသူ29ယောက်နဲ့မနေ့နောက်ပိုင်းမှာပဲအဆက်အသွယ်ဖြတ်တောက်သွားပြီးတာလီဘန်သဘုံတွေကဖမ်းဆီးထားတာဖြစ်တဲ့အကြောင်းပြည်သူငြင်းချဲလှရှာမှုဖွဲ့ PPN ပြောခွင့်ရသူကပြောဆိုလိုက်ကြပါဖန်စီခံရသူတွေဘေးရန်နဲ့ကင်းကင်းနဲ့ပြန်လည်လွတ်မြောက်လာရေးတာလီဘန်ကြီးတန်းခေါင်းဆောင်တွေကို PPN ဖွဲ့ခေါင်းဆောင်တွေကဆက်သွယ်ကြိုးပမ်းနေတယ်လို့လည်းပြောဆိုခဲ့တာပါ။ငញ្ញဲချီတက်သူတွေကိုတော့မနေ့ကဒေသဆန္ဒပြ3နာရီခွဲလောက်ကဟီရက်ဖာရာအဝေးပြေးလမ်းမပေါ်မှာနောက်ဆုံးတွေ့ခဲ့ရတယ်လို့လည်းဖာရာရဲတပ်ဖွဲ့ပြောခွင့်ရက VOA ကိုပြောပါရယ်။ငញ្ញဲချီတက်သူတွေကိုဖန်စီခံရမှုအတွက်တာလီဘန်ဖွဲ့ကတော့သူတို့လက်ချက်ဖြင့်တရားဝင်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။တကြွလှရှာသူတွေကအနောက်ပိုင်းပြည်နယ်တွေဖြစ်ကြတဲ့ကိုယ်ကနဲ့ဘာကက်စတိုကိုခီးဆက်ဖို့မူလာလုံးကစီစဉ်ထားပေမဲ့နင်းနေကြာစင်းပြီးရာသီဥတုအေးလာကြောင်းအစီအစဉ်ကိုပြောင်းလဲခဲ့တာပါဖာရာပြည်နယ်မှာတော့ငင်းချဲဆူတောင်းပွဲကျင်းပသွားဖို့လည်းစီစဉ်ထားကြပါတယ်ဒါရီဗန်ဖွဲ့ရအရင်တုန်းကလည်းငင်းချဲချီတက်လို့ရှာသူအဖွဲ့ဝင်တွေကိုတခြားနေရာတွေမှာဖမ်းဆီးခဲ့မှုတွေတာဒကတွေရှိမှုပါတယ
်တရုတ်နဲ့အမေရိကန်ကြားမကြခင်ကရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုတွေအတွက်တရုတ်သမ္မတနဲ့အတူလက်မှတ်ထိုးအခမ်းအနားလုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ် ရရှိထားတဲ့သဘောတူညီမှုကိုမြန်မြန်အပြည့်အသတ်ချင်တဲ့အတွက်တမရစီဂျင်ပင်းနဲ့တွေ့တဲ့အခါလက်မှတ်ထိုးဝဲလုပ်မယ်လို့တမရထရမ်ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့တာပါဇန်နဝါရီလပထမပတ်မှာနှစ်နိုင်ငံကုန်သွယ်ရေးကိုယ်စားလှယ်တွေတွေ့တဲ့အခါပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးမယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာကဒီဇင်ဘာ23ရက်နေ့ကပြောကြားထားတာပါတရုတ်နိုင်ငံဘက်ကတော့ကုန်သွယ်ရေးကိစ္စတရုတ်နဲ့အမေရိကန်ကြားအနီးကပ်ဆက်သွယ်ဆွေးနွေးနေပေမဲ့ဆက်လက်ညှိနှိုင်းနေဆဲပဲလို့ပြောပါရယ်သဘောတူညီချက်လက်မှတ်ထိုးမဲ့အသေးစိတ်အစီအစဉ်နဲ့တခြားကိစ္စတွေကိုနှစ်ဖက်အနီးကပ်တိုင်ပင်ဆွေးနွေးနေဆဲဖြစ်တယ်လို့တရုတ်အစိုးရပြောခွင့်ရသူကန်ဆောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ်အမေရိကန်တာဝန်ရှိသူတွေဘက်ကထုတ်ပြန်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကဘယ်အချက်ကိုမှတိတိကျကျအတည်ပြုခြင်းမရှိပါဘူးတာဝန်ရှိသူတွေလက်မှတ်ထိုးပြီးတော့မှအသေးစိတ်ထုတ်ပြန်မယ်လို့တရုတ်စီးပွားကူတန်းဝန်ကြီးဌာနကပြောကြားထားပါရယ်
တနင်္ဂနွေတောင်ပိုင်းမှာအရသားတွေကိုတပြတ်မှုနဲ့စစ်သားနှစ်ယောက်ကိုအေးအေးယူလိုက်တဲ့အကြောင်းစစ်တပ်ပြောခွင့်ရကဒီနေ့ပဲပြောလိုက်ပါတယ်။အေးအေးယူခံရတဲ့စစ်သားနှစ်ယောက်ဟာဒီဇင်ဘာလ20ရက်နေ့မှာပဲလာရောက်ဖမ်းခံခဲ့တဲ့အကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုထားပေမဲ့တည်ဆုံးသူတွေနဲ့ပတ်သက်လို့အသေးစိတ်ကတော့မပြောပါဘူး။စုံစမ်းစစ်ဆေးမှုတွေပြီးရင်တော့ဥပဒေအကြောင်းအရဆက်လက်ဆောင်ရွက်မှာဖြစ်တဲ့အကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့တာပါ။အဗ္ဒူလာ၊ဥဆိုမန်ဆိုအဆိုသူကိုတဘုံဖြစ်မတင်ကြတဲ့အတွက်စစ်တပ်ကဖမ်းဆီးထိန်းသိမ်းပြီးစစ်ဆေးရကနေတတိပြန်မလဲလာတော့တဲ့ပေါ်နိုင်ငံတော်ဝန်မကျေနပ်မှုတွေပြီးရလာတဲ့အကြီးအကျယ်ပေါ်ပေါက်လာပြီးတဲ့နောက်မှာပဲအခုလိုအရေးယူလိုက်တာလည်းဖြစ်ပါတယ်ဖက်စစ်တပ်ဘက်ကတော့လက်ဆက်ညှဉ်းပန်းမှုဆွဆွဲချက်တွေကိုငြင်းဆန်ထားပြီးစုံစမ်းစစ်ဆေးမှုတွေပြီးဆုံးတဲ့အထိစောင့်ဆိုင်းမှုလည်းအများကြီးကိုတိုက်တွန်းထားပါတယ
်ထိုင်းနိုင်ငံမှာမြန်မာနိုင်ငံကအလုံသမားတွေအလုံလုံကြတဲ့ကြက်မွေးမြူရေးလုပ်ငန်းတစ်ခုအပေါ်အတရေဖြတ်မှုနဲ့ Thai TV သတင်းတောက်တစ်ယောက်ကိုထောင်ဒဏ်2နှစ်ချလိုက်ပါတယ်တမကာဆက်ကြက်မွေးမြူရေးလုပ်ငန်းရဲ့လုပ်ငန်းဝင်အခြေအနေနဲ့ပတ်သက်တဲ့အမှုအကြောင်း Voice TV ဌာနမှအလုပ်လုပ်ခဲ့တဲ့သတင်းတောက်ဆုချနီကလွိုက်ထရီက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာကြောင့်ပြစ်ဒဏ်ချခံရတာဖြစ်တယ်လို့သူရှင်တွေကပြောပါတယ်။အင်္ဂါနေ့ကပြစ်ဒဏ်2နှစ်ချတဲ့အပေါ်တုံးလုံးမိကြောင်းနဲ့ပြစ်ဒဏ်ကိုအယူခံဝင်မယ်လို့လည်းရှင်တွေကပြောပါတယ်။2016ခုနှစ်တုန်းကတမကာဆက်ကြက်မွေးမြူရေးလုပ်ငန်းမှအလုပ်လုပ်ကြတဲ့မြန်မာအလုပ်သမားတွေကသူတို့အလုပ်လုပ်ရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းလူခွင့်ရေးကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုအကြောင်းကိုသတင်းတောက်က Twitter ပေါ်မှာရေးသားခဲ့တာပါအလုပ်သမားတွေကသူတို့လုပ်ငန်းကိုအတရေဖြတ်တယ်ဆိုပြီးတမကာဆက်ကုမ္ပဏီကတရားစွဲတဲ့အမှုကိုဒီနှစ်ထဲမှာပဲထိုင်းတရားရုံးကပယ်ချပြီးအလုပ်သမားတွေကိုရောချိပေးဖို့လည်းအမိန့်ချခဲ့ပါတယ်သူတို့လုပ်ငန်းဝင်အခြေအနေဆိုးရတဲ့ဆိုတဲ့ဆက်ဆွဲချက်တွေကိုတမကာဆက်ကုမ္ပဏီကတော့ငြင်းဆန်ပြီးတော့သတင်းတောက်နဲ့အလုပ်သမားအရေးလှုပ်ရှားသူ20အပေါ်အတရေဖြတ်မှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်ရှင်
ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လင်းနဲ့မဆူမြတ်မတို့ကပြောပြသွားပါရှင်ခုတော့တင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံရဲ့အရေးကြီးတဲ့အလဲအပြောင်းကာလငင်းချရင်နဲ့ပြန်လဲတည်မြဲရေးရဖို့ကြိုးပမ်းနေတဲ့နေရာမှာမိသားစုစိတ်ဓာတ်နဲ့ဆောင်ရွက်ကြဖို့ကက်သလစ်ယဟန်မင်းကာဒီနယ်ချားစ်ဘိုကခရစ်စမတ်နေ့နှုတ်ခွန်းဆက်စကားမှာတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံအပေါ်နိုင်ငံတကာကဝေဖန်ပစ်တင်မှုတွေမှာမြန်မာပြည်သူတွေကိုထိခိုက်စေမဲ့အခြေအနေကိုရှောင်ပြီးတော့မြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေရဲ့အခက်အခဲနဲ့ခံစားမှုတွေကိုနိုင်ငံတကာအနေနဲ့နားလည်မှုနိုင်ငံအုပ်ချုပ်သူတွေအနေနဲ့လည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုထင်ရှားပြီးမိန့်သွားတဲ့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒီနယ်ချားလ်စ်ဘိုရဲ့ခရစ်စမတ်နှုတ်ခွန်းဆက်အနေချုပ်ကိုကိုသားညူကပြောပြထားပါတယ
်။ကာဒီနယ်ချားလ်စ်ဘိုရဲ့ခရစ်စမတ်နှုတ်ခွန်းဆက်လွှာထဲမှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးတည်ဆောက်မှုမှာလူတိုင်းပါဝင်နိုင်စေဖို့သတင်းစကားပါထားတယ်လို့ပဲအခုလိုမျိုးမြန်မာနိုင်ငံကြီးအလှည့်ပြောင်းအချိန်ကာလမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးကိုမိသားစုစိတ်ထက်အခြေခံပြီးတော့ဆောင်ရွက်ကြဖို့ကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံကြုံတွေ့နေရတဲ့အခက်အခဲတွေအပေါ်မှာလူလူရဲ့လူလားချက်ကိုလည်းသူကအခုလိုမင့်ခဲ့ပါတယ်။
မြန်မာနိုင်ငံဟာလည်းပဲသမိုင်းကြောင်းအလှည့်အပြောင်းတစ်ခုကိုကြုံတွေ့နေရပါသည်။မြောက်များစွာသောစိန်ခေါ်မှုများကိုရင်ဆိုင်နေရပါတဲ့။တိုင်းသားလူမျိုးကြားအများမှာမပြီးဆုံးနိုင်တဲ့စစ်ပွဲများလူများအစုအပြုံ၌အိုးအိမ်စွန့်ခွာရခြင်းလူငယ်များစွာပြည်ပထွက်ပြီးတဲ့နောက်အလုအလုကံရခြင်းရာသီဥတုဆိုးဝါးဖောက်ပြန်ခြင်းမျိုးကြောင့်ပြန်လည်အေးချမ်းမှုကိုလိုလားတောင်းတနေကြပါတယ်။
မြန်မာနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာတရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်လို့လည်းကိုဘက်ကပြင်သစ်နာပြောင်းသစ်နာတွေကိုပြောင်းဖို့ကာဒီနယ်ချားစ်ဘူကတိုက်တွန်းပါတယ်။နိုင်ငံတွေအနေနဲ့တရားရက်တီလို့ရတာမဟုတ်ဘဲနဲ့နိုင်ငံတကာနဲ့ဆက်ဆက်ဖို့နိုင်ငံတကာနဲ့ပူးပေါင်းအဖြေရှာဖို့လိုမယ်လို့လည်းမင်းခဲ့ပါတယ
်။ကဘာကမြန်မာနိုင်ငံကိုတည်တဲ့ပုံစံမှာ क्वे ပြနေပါတယ်။မြန်မာနိုင်ငံကိုနိုင်ငံတကာကတရားရုံးမှာတရားဆွဲခဲ့ပါတယ်။ပြင်းထန်တဲ့စကလုံးတွေများနဲ့နိုင်ငံတော်ကိုတိုက်ခိုက်ခဲ့ပါတယ်ခရစ်စမတ်ဟာနောက်တရရနဲ့အကျင့်ပြောင်းလဲဖို့ရန်အတွက်နှိုးဆော်လျက်ရှိပါတယ်ကျွန်တော်တို့မှာ မုန်ဒီစိတ်ရှိပါကထိုအကျင့်ကိုပြောင်းလဲဖို့ရန်အတွက်လိုအပ်နေပါတယ်ဖျားသခင်ကိုတော်၎င်းလူသားအချင်းချင်းကိုတော်၎င်းကျွလပြမမီခဲ့တဲ့အမားများရှိပါကနောင်တရဖို့ရန်အတွက်လိုအပ်ပါတယ်မြန်မာနိုင်ငံမှာလူများဒုက္ခခံစားနေရတဲ့အပေါ်ကဘာကစိုးရိမ်ပူပန်တာကိုမြန်မာနိုင်ငံနေနဲ့နားလည်ဖို့ရန်အတွက်လိုအပ်ပါတယ်ပြဿနာကိုငြိမ်းချမ်းစွာနဲ့ဖြေရှင်းပြီးတော့ပြဿနာရဲ့တည်ရောက်မှုတန်းခံစားနေရတဲ့သူများနေရအိမ်ကိုပြန်လည်ဖို့ရန်အတွက်လိုအပ်ပါတယ်ဒီချိန်ဒီမှာကဘာကမြန်မာနိုင်ငံကိုပုံမူလည်းပဲနားလည်ဖို့ရန်အတွက်လိုအပ်ပါတယ်နိုင်ငံတစ်ခုအနေနဲ့မြန်မာနိုင်ငံဟာမိမိရဲ့လုံခြုံရေးအတွက်ပြုလုပ်အပ်တဲ့အစီအမံများရှိပါတယ
်မြန်မာနိုင်ငံပေါ်မှာနိုင်ငံတကာထားတဲ့သဘောထားအမြင်နဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီရေးရုန်းကန်လှုပ်ရှားနေရတဲ့အပေါ်မှာဆန္ဒနားလည်ကြဖို့ကာဒီနယ်ချားလ်စ်ဘူကမြစ်တာရဲ့ခံပါတယ်နိုင်ငံတကာရဲ့ထိုးနှက်ချက်တွေဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေအတွက်ဆိုးကျိုးတွေပဲဖြစ်လာလိမ့်မယ်လို့လည်းသတိပေးသွားပါတယ
်မြန်မာနိုင်ငံသားများအတွက်နိုင်ငံတကာအသိုင်းအဝိုင်းကပြုလုပ်ပေးသင့်သောအရာမှာပြစ်တင်ရှုတ်ချခြင်းမဟုတ်ဘဲနားလည်မှုရှိခြင်းအကြံပေးခြင်းဖေးမတွဲကူခြင်းများသာဖြစ်ပါတယ်တာမန်ပြည်သူလူထုကိုထက်တွေ့ခြင်းမရှိဘဲနဲ့ပိတ်ဆို့အရေးယူမှုများဟာမြန်မာပြည်သူပြည်သားများအပေါ်ကဘာကသားရဲ့စေတနာကိုမှန်ကန်စွာအတိတ်ပဲကောက်ယူနိုင်လိမ့်မယ်မဟုတ်ပါဘူး
မြန်မာလူမျိုးတွေရဲ့ဘဝမြန်မာလူမျိုးတွေရဲ့ခံစားမှုကိုနိုင်ငံတကာအနေနဲ့နားလည်ပေးကြဖို့ကာဒီနယ်ချားလ်စ်ဘုတ်ကတိုက်တွန်းတဲ့ဒီခရစ်စမတ်နှုတ်ခွန်းဆက်လွှာကိုမြန်မာလူရောအင်္ဂလိပ်လူပါမင်ကြားခဲ့တာဖြစ်ပါတယ်ကိုလွန်သွားပြီဖြစ်တဲ့ကုလသမဂ္ဂတွင်းမှုချုပ်ဟောင်းကိုဖီအန်နန်လူမျိုးမြန်မာနိုင်ငံကိုစာနာနားလည်မဲ့လူမျိုးတွေမိတ်ဆွေတွေလိုအပ်နေတယ်လို့သူကမိန့်ပါတယ်ကိုဖီအန်နန်ကိုလည်းညီညာရေးတန်တမတ်တူလို့တင်စားသုံးနှုန်းပြီးတော့ရခိုင်ရေးသူ့ရဲ့အစီအစဉ်ကစားပေါ်တည်ပြီးတော့ယုံကြည်မှုပြန်လဲတည်ဆောက်ခြင်းပြန်လဲတည်မြဲရေးတွေကိုလုပ်ရမယ်ဆိုတော့မေးစုသွားပါတယ်ခင်ဗျာ
ကိုသားညုံပါရှင် VOA မြန်မာပိုင်းကနေပို့ထုံးနေညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့ချင်းပြည်နယ်ထဲမှာ Christmas ပွဲတော်မဆင်နွှဲနိုင်တဲ့သတင်းတင်ပြချင်ပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်မှာညမထွက်ရအမိန့်ထုတ်ပြန်ထားတာကြောင့် Christmas ပွဲတော်မကျင်းပနိုင်တဲ့အပြင်ဒေသခံတွေရဲ့စာဝတ်နေရေးကိစ္စရပ်တွေအတွက်ပါထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်ဒေသရင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ပြည်သူလူထုရဲ့လုံခြုံရေးအတွက်အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ကြောင်းချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်အပြည့်ဆုံးကတော့ VOA မြန်မာပိုင်းတင်ထောက်ကိုတက်နိုင်ကပြောပြထားပါတယ
်ရှင်းပြနေပလဝတ်မြို့နယ်မှာလုံခြုံရေးတာဝန်ယူမဲ့သူမရှိတာကြောင့်ခရစ်စမတ်ပွဲတော်ကိုမလုပ်ရဘူးလို့ပလဝတ်မြို့နယ်ကခရစ်ယာန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ
်ညမထွက်ရအမေမထွက်တော့ကျွန်တော်အတွက်ကတော့လုပ်ဖို့အဆင်ပြေတော့ဘာလို့လဲဆိုတော့ညမှာကျွန်တော်ကလုပ်မယ်ဆိုတော့ကိုယ့်ဟာကိုလုံခြုံရေးတာဝန်ယူရမယ်ဆိုတော့ကျွန်တော်ကကိုယ့်ဟာကိုလုံခြုံရေးတာဝန်ယူနိုင်တော့လုပ်ဖို့အဆင်ပြေလို့ပါအရင်ကလိုကြီးကြီးကကကြီးတချင်းနဲ့ဘာလို့ညဖက်တော့ဘာလို့တချင်းဆိုတာတော့မရှိဘူးမြေလေသမင်းကျွေးတာတော့ပဲရှိတယ်ပုံမှန်အပြောခရစ်စမတ်ပွဲဆိုတော့နှစ်ရက်အပြည့်ကျင်းပရတယ်ဆရာတော့တချို့နေရာမှာ3ရက်အထိဒီဇင်ဘာ24ရက်25ရက်26မှာကျွန်တော်ကခွင့်ခွာကြတာဆရာကြီးဆိုတော့ကျွန်တော်ကဒီဇင်ဘာနဲ့ဒီဇင်ဘာ24ကအစ်တေရောက်တယ်25ရက်ကပွေးကျင်းပတယ်25ညလေးတချင်းဆိုတယ်26မှာကျွန်တော်ကကိုအင်ကိုအစ်တေကပြန်ကြကုန်တော့ပေါ့ဆိုတော့ကျွန်တော်ကဒီနေ့ကအဲ့လိုလုပ်မယ်ဆိုတော့လုံချွန်ရက်ကဘယ်သူမှမယူပြီးတော့ကျွန်တော်ကမလုပ်ရဘူးပေါ့ဆရာကြီး
ပလောမျိုးနယ်မှာခရစ်စမတ်နေ့ပျော်ပွေးရှင်ပွေးတွေကိုမနေ့ကအထိပျော်ရှင်စွာကျင်းပကြပေမဲ့အစိုးရတပ်နဲ့ခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်ပြီးနောက်ပိုင်းမှာညမထွက်ရအမိန့်ထုတ်ပြန်ထားသလိုအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတာဖြစ်ပါတယ်။အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားတာဟာဘာသာရေးပွဲတော်တစ်ခုတည်းကိုထိခိုက်တာမဟုတ်ပဲပြည်သူလူထုရဲ့စောက်ဝတ်နေရေးတွေကိုလည်းထိခိုက်စေတာကြောင့်အစိုးရအနေနဲ့ပြန်လည်သုံးသပ်သင့်တယ်လို့ရှင်းလူခွင့်ရဲ့အဖွဲ့ကကိုတေးရကပြောပါတယ်
။ဘလို့ပြောရမလဲအဲ့ဒီဘာသာရေးအပေါ်လမ်းတပင်တစ်ခုထဲထိခိုက်တာမဟုတ်တော့ဘဲနဲ့အခုသူတို့အာဆာဝနစ်စတာဖွေတဲ့အနေမှာလည်းသူတို့အများကြီးထိခိုက်တယ်ပြီးတော့အာအဒီယက NGO ဒီ NGO ဒီအလုပ်လုပ်တဲ့ချိန်မှာလည်းအများကြီးထိခိုက်တယ်လို့ internet ဒီဖြတ်တောက်တဲ့ဥစ္စာကြတော့ဟုတ်တယ်ကျွန်တော်တို့အာဘယ်လိုပြောရမလဲအပြင်နဲ့သူတို့လေဝမြန်နဲ့အပြင်နဲ့သူတို့အဆက်တွေဖြတ်တောက်တဲ့သဘောဖြစ်တယ်ပြီးတော့အဲ့ဒီဒေတာခိုင်ရဲ့အရှိနေအဖြစ်ပြက်ဒီတင်းမောင်ချတဲ့ဘောလည်းဖြစ်တာပေါ့တော့ဒါကအမှုမှမဖြစ်တင်တဲ့အရာပဲပြီးတော့ဖြစ်နေလို့ရှိရင်ခုအဲဒီညမထွက်ရမြင်လို့ပြန်ပြီးတော့အစိုးရဆက်သုံးသပ်ဖြစ်တင်တယ်အဲ့ဒီအတွက်နဲ့သူတို့ညမထွက်ရမြင်ကြောင့်အကုလုံချုံရပို့ပြီးတော့ဘလို့အာတာချက်ဖြစ်တယ်ပေါ့နော်ပြီးတော့ဒါထက်ညမထွက်ရမြင်ကြောင့်ဘာဒီပို့ပြီးချိခိုက်တယ်ပေါ့နော်အဓိကဒီဆိုင်ခန့်တွေရဲ့ဇာဝဉ္ဇဉ်ရှာဖွေတဲ့ထုတ်ရှားတဲ့နေရာမှာအများကြီးချိခိုက်တယ် အဲ့ဒါပြန်ပြီးတော့အစိုးရနဲ့တုံ့ပြန
်အခုရပိုင်းအတွင်းပလောဝမြို့နယ်ဖက်မှာဆိုးရတက်တဲ့ရခိုင်လက်နက်ကန်ရဲ့အဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေသလိုပြည်သူလူထုရဲ့လုံခြုံရေးအခြေအနေကလည်းဆိုးရင်ရတာကြောင့်ခရစ်မတ်နေ့အထိမ်းအမှတ်မလုပ်ကြတာဖြစ်ပြီးဘာသာရေးကိုကန့်သတ်ထားတာမဟုတ်ဘူးလို့ရှင်းပြနေဆိုးရဖွဲ့ရဲ့ပြောခွင့်ရစေဘင်သာယာရေးဝန်ကြီးဦးစိုးထိတ်ကပြောပါတယ်
ဟိုအကကျွန်တော်ကပလောကဟိုပုံမှန်144ထုတ်ထားတယ်ဆရာနင်းရလည်းမအေးချမ်းဘူးမနေ့ကဒီနေ့ကအရင်ရက်တွေကတော့16ကဟိုတိုက်ပွဲတွေဖြစ်နေလေအဲတိုက်ပွဲဖြစ်တဲ့နောက်ရဟရင်နဲ့လေရင်နဲ့ပါပြစ်တဲ့ခတ်အဆင်းတွေဖြစ်တယ်ဆရာလုံးကြုံရေးကတော်တော်ကမကောင်းတာဖြစ်တယ်အကကြောင့်ဖြစ်နေဆရာနေ့လေပိုင်းကတော့နေ့လေပိုင်းကတော့ချင်းဖတ်လိုက်ရတာပေါ့နော်ညပိုင်းကတော့ကျွန်တော်ပုံမှန်144ထုတ်ပြီးတော့မနေ့6ည6မထွက်ရအမေလေးလောက်ထားတယ်ဆရာဒါပြည်သူလူထုရဲ့အလုံးကြုံရေးအတွက်လောက်ထားတာဖြစ်တဲ့အတွက်အဲအကကြောင့်ဖြစ်ပါလားဘာသာရေးကိုကန့်သတ်တာမဟုတ်ဘူ
းရှင်းပြနေပလာဝဲမျိုးနဲ့အတွင်းမိုင်းပေါက်ကွေးမုံတွေရှောင်းမြောင်းပြစ်ခတ်မှုတွေအပြင်လက်နက်ကင်တွေရဲ့ဖန်စီခွဆုံခံရမှုတွေရှိလာတဲ့နောက်နိုဝင်ဘာလ9ရက်နေ့ကနေဇန်နဝါရီလ9ရက်နေ့အထိနှစ်လတက်တန်ရှိတဲ့ညမထွက်ရအမင်းကိုထုတ်ပြန်ထားတာဖြစ်ပါတယ်ရှင်းပြနေမှာညမထွက်ရအမင်းနဲ့လုံခြုံရေးချိန်နေတဲ့ကြောင်းဒီနေ့မှာခရစ်မတ်ပွဲတော်ကိုကျင်းပခွင့်မရပေမဲ့နောက်လာမည့်နှစ်တွေမှာကျင်းပခွင့်ရအောင်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လှုံ့ဆော်ပေးစေချင်တယ်လို့ခရစ်ယာန်ဘာသာရေးဓမ္မဆရာမောဆက်ကပြောပါတယ်
ကိုတက်နိုင်တရင်ပေးဖို့တော်ရပါရှင်ခုတော့ရခိုင်ပြည်နယ်ဖက်မှာလှဝကအရာရှိတွေအဖမ်းခံရတဲ့တရင်တင်ပြခြင်းပါတယ်ရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လှဝကလက်ထောက်ညွန်ကြားရေးမှူးတဦးနဲ့လက်ထောက်အရာရှိနှစ်ဦးတို့ကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကမနေ့ကဖမ်းဆီးသွားခဲ့တယ်လို့ပြည်နယ်လှဝကတာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်ဘယ်အဖွဲ့ကဖမ်းဆီးသွားလဲဆိုတာအတည်မပြုနိုင်နေပေမဲ့အေးရခိုင်လက်နက်ကိုင်အဖွဲ့ကတော့ဒီဖြစ်စဉ်ကိုမေးမြန်းထားတယ်လို့ဆိုပါတယ်ပြည်သူ့အမြင်မှပိုင်းတရင်ထောက်နိုင်ကုန်အိမ်ကအခုလိုတရင်ပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်တောင်ပစာနယ်မြေစခန်းမှာတာဝန်ကျတဲ့အလုသမာလူဝေမှုကြီးကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကလှဝကရရှိ3ဦးကိုဒီဇင်ဘာ24ရက်နေ့ညနေပိုင်းမှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကနေဖမ်းဆီးသွားကြောင်းရခိုင်ပြည်နယ်လှဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကပြောပါတယ
်အဟုတ်ပါတယ်ဗုဒ္ဓတောင်ကနေပြီးတော့တောင်ပစာကိုသွားတဲ့အသွားမှာဖမ်းခံတာကျွန်တော်ဟိုကနေစမ်းမှာခေါ်သွားတော့တောင်ကျတဲ့နေရာသွားတယ်ကွာကျောင်းလာတော့မဟုတ်သူကဒီမကောင်းလို့ခွင့်သွားပြီးစိတ်ကူပြီးတော့ပြန်လာပြန်လာတဲ့ရာကြီးပါတင်ယူအောင်ပါရထောင်ကြီးကြာရင်နောက်ကျတဲ့မြောက်ကတော့အငယ်ပါဗျလက်ထောက်လောက်ဝကနေရော
ဖန်စီခံရတဲ့သူတွေကတော့လောက်ဝကလက်ထောက်ညွန်ကြားရင်မူဦးတင်မျိုးအောင်လောက်ဝကလက်ထောက်ဦးစီမူဦးမျိုးဆွေဦးနဲ့လက်ထောက်လောက်ဝကဦးစီမူဦးအောင်ဖြိုးကျော်တို့တဦးဖြစ်ကြောင်းသူကဆိုပါတယ်ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကလောက်ဝကရရှိ3ဦးလိုက်ပါလာတဲ့ဆက်လေဗုဒ္ဓတော်မြို့ကထွက်ကြောင်းရည်ရွာဘက်မှာဖမ်းခံရတာလို့ပြောပါတယ်
တော်ပစားကနေတူလဲအောင်နေအောင်ငါတမီးအောင်ကလာပြီးတော့ပုတ်ကြည့်တော့လာကြိုးတယ်သူတို့တော်ပစားကိုညနေ2:00နာရီလောက်ဆိုရင်တော်ပစားကိုဆက်လေးနဲ့ဖက်တော့ကြတာဒီပုတ်ကြည့်တော့လည်း2:00နာရီလောက်ရှိနေတယ်လေအဲ့ဒီတန်ချေရော်နဲ့ကြောက်ရော်ဆိုတာရော်နေရရှိတယ်အဲ့ဒီအနာကနေပေါ်တော့တယ်လို့ပြောတယ်အဲ့ဒီနေရာကရေးကနေအဲ့ဒီနေကိုမပိုက်ဘူးနေရှားဆောင်ပဲပိုက်တာ
ဆက်လေးမှာခရီးသည်စုစုပေါင်း17ဦးပါရှိပြီးအမည်မသိလက်နက်ကန်ဖွဲ့ကနေလဝကရာရှိ3ဦးကိုဖမ်းဆီးပြီးဆက်လေးကိုတော့ပြန်လွှတ်ပေးခဲ့ပါတယ်နိုင်ငံဝန်ထမ်းတွေအခုလိုဖမ်းခံရတဲ့ဖြစ်စဉ်ပေါ်မှာရခိုင်ပြည်နယ်လှဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဝန်ထမ်းဖြစ်တာနဲ့ညီပေါင်းကြရတာဝန်ပေးရပါတယ်ဒီပေါ်မှာတော့ဗောဗျာအားဖြင့်အဲဒါအနေနဲ့ထိကျောက်တာမျိုးတော့ရှိသေးစင်တာပါနောက်အခုလိုမျိုးဆန္ဒမျိုးလည်းမရှိသေးခင်ဗောဗျာသာပါပဲ
ဖမ်းဆီးထားတဲ့ဖွဲ့ဟာအေးအေးရခိုင်လက်နက်ကန်ဖွဲ့ကလို့ဒေသခံတွေကယူဆပြောဆိုနေကြပေမဲ့အေးပြောခွေရခိုင်ဒုက္ခကတော့ဒီဖြစ်စဉ်ကိုမေးမြန်းထားစေလို့ဆိုပါတယ
်။အဲ့ဒီဥစ္စာကအင်တာနက်ပေါ်မှာတော့ကျွန်တော်လက်တွေ့တယ်။ကျွန်တော်အဲ့ဒီမှာကျွန်တော်တို့ဒီရုံးချုပ်ကိုလှမ်းပြီးတော့မေးထားတယ်ဗျ။ကျွန်တော်ရှိရမပြန်လာသေးဘူး
။လောက်ကရရှိ3ဦးဖမ်းဆီးခံထားရကြောင်းအတည်ပြုချက်ရရှိပေမဲ့ဘယ်ဖွဲ့ကဖမ်းဆီးသွားတယ်ဆိုတာတိတိကျကျထုတ်ပေါ်ပြောဆိုနိုင်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကာလအတွင်းဌာနဆိုင်ရာဝန်ထမ်းတွေဖမ်းဆီးမှုတွေခံရသလိုအရသားတွေကလည်းအေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံရမှုတွေကလည်းများပြားနေပါတယ်။မနေ့ကလည်းရခိုင်ပြည်နယ်မင်းပြားမြို့နယ်ဥပုံတောင်ရွာနီးကြောက်တော်မြို့နယ်စင်အိုးချံရွာနဲ့ပလောဝမြို့နယ်နှုံဘူးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်တုခကပြောပါတယ်ခင်ဗျာ။
ရှိခိုင်ပြည်နယ်ထဲမှာလာဝကအရာရှိ3ဦးအဖမ်းခံထားရတဲ့ဆိုတဲ့သတင်းကိုနိုင်ကွန်အိမ်ကမေးမြန်းတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေပို့ထုတ်နေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်အခုလိုခြံအေးတဲ့ Christmas နဲ့နေသိကူရာသီရောက်တိုင်း Christmas သချင်တွေရာသီဖွဲ့တဲ့သချင်တွေနဲ့ VOA ကတင်ဆက်ပေးနေကြမို့ဒီကနေ့မှာတော့ Paul McCartney ဆိုထားတဲ့ Wonderful Christmas ဆိုတဲ့သချင်နဲ့ထုတ်လွှင့်ပေးကြပါမယ်။နားဆင်ပါရှင်။
The spirits of we're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here. That only comes this time of year. Simply having a wonderful Christmas time. Simply having a wonderful Christmas time. The choir of children sing their song.
ခုထုတ်လွှင့်ပေးလိုက်တဲ့သချင်းလက်ဆောင်ကိုသောသားရှင်တွေနှစ်ခြားကြားလိုက်မယ်လို့မျှော်လင့်ပါရရှင်သောသားရှင်များရှင် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းလေ့လာနိုင်တဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မချင်းမောင်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်။ဒါအပြင် VOA ညနေပိုင်း radio အစီအစဉ်ပြပြချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းညနေ9:00နာရီနဲ့ 9:00 နာရီခွဲထိ Intel Set 17နဲ့ Mia Set 3 ဂျူရူတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တခါတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်အပြင် line lat meter 190တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက် Christmas ညချမ်းဗုဒ္ဓဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တီအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာဥကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်နဲ့အာကစားသတင်းလွှာကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။တခါအခုလိုဆောင်းဝါးဒီမှာရင်သွေးငယ်လေးတွေကိုအေးအေးမိဖျားနာနဲ့ဝမ်းပြက်ဝမ်းလျှော်ယောဂါမဖြစ်အောင်ဘလို့ပြုမှုနေထိုင်သင့်ပါသလဲဆိုတဲ့အစီအစဉ်မှာကြားမှာကတော့
ဒီနေ့တွေ့ထားဖို့ပေါ့နော်အက်စမာကလေးတွေအက်စမာပြန်ထားကြတာပေါ့နောက်တစ်ခုကဝင်းရှော်ဝင်းပြက်တွေဖြစ်ကြတယ်အဲ့တော့တန်ရှင်းတဲ့အစားအစာတွေစားကြဖို့လက်စီကြဖို့
ကလေးအထုကုဆရာဝန်ကြီးတွေကိုမေးမြန်းတင်ပြထားတဲ့ဆောင်းရံရှောင်းရံအချက်တွေကိုကျန်းမာရေးကဏ္ဍမှာအပြည့်အစုံကြားကြမှာပါအခုတော့ ICJ ကရယူတဲ့သင်ခန်းစာဆိုတဲ့ကောင်းစင်နဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသက်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်ICJ ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံရဲ့ရှောက်ထားမှုကိုရင်ဆိုင်ရတဲ့အတွက်မြန်မာနိုင်ငံအပေါ်ထိခိုက်နှိမ့်နာမှုတစုံတရာရှိသည့်ဖြစ်စေမရှိသည့်ဖြစ်စေဒီကိစ္စဟာမြန်မာနိုင်ငံအတွက်သာမကနိုင်ငံတကာအတွက်ပါတမိုင်းတွင်ရစ်မဲ့ကိစ္စတရားဖြစ်တဲ့ဆိုရင်မားမယ်မဟုတ်ပါဘူးဒီလိုအရေးပါတဲ့ကိစ္စကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုသင်ခန်းစာမျိုးရယူသင့်ပါသလဲမတ်ခင်ဖြူရဲနဲ့ဦးကျော်စာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးကျော်စနာရေး2019ကတော့ကုန်တော့မယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တစ်နှစ်တာကာလတစ်လျှောက်လုံးမှာအရေးကြီးတဲ့အခြေအနေတွေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုပြန်ပြောင်းကြည့်မယ်ဆိုရင်ကျွန်တော်ထင်တယ်အခုနောက်ဆုံးဖြစ်ခဲ့တဲ့ဒီ ICJ မှာကမ်ဘီယားနိုင်ငံကမြန်မာနိုင်ငံကိုတရားစွဲတဲ့ကိစ္စဖြစ်လိမ့်မယ်လို့ထင်တာပဲရှင
်ဟုတ်ပါခင်ဗျာဒါအရေးကြီးဆုံးဖြစ်ရပါပဲ2019ခုနှစ်အတွင်းမှာတရားစွဲတယ်ဆိုတာတဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဟန်တာပြဖို့အတွက် ICJ ကိုဆောက်လဲတယ်apply လုပ်တယ် application တင်တယ်ဆိုတဲ့သဘောလို့ယူဆရမှာဖြစ်ပါတ
ယ်ဒါ request လုပ်တယ်ပေါ့သူတို့တ
ောင်းတာ request လုပ်တယ်မိသားရခန်လျှောက်ထားတယ်လို့ဆိုပါတယ်အရေးကြီးတာဘာကြောင့်လဲဆိုတော့မြန်မာကရောကမ္ဘာကရောစိတ်ဝင်စားဆုံးသတင်းလည်းဖြစ်တယ်နောက်ပြီးတော့21ရာစုမှာပထမဆုံးတွေ့လာရတဲ့စိန်ခေါ်မှုဆိုရင်လည်းဖြစ်တယ်နောက်ပြီးဒီအဆုံးဖြတ်ဒီကိစ္စကိုဒီနေ့ဒီချိန်မှာပြီးသွားပြီမဲ့နောက်ခေတ်မှာအစဉ်သဖြင့်တို့ကူကားလာကြနိုင်မယ်ဘယ်ခုနှစ်ကဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ဂမ်ဘီယာကိစ္စမှာဘယ်လိုဆုံးဖြတ်ခဲ့ရပါလဲဆိုတော့တကယ်စီရင်တုံးပေါ်တဲ့အစဉ်လာတစ်ခုလည်းဖြစ်သွားမှာဖြစ်ပါတယ်အထူးသဖြင့်ဒီကိစ္စအရေးကြီးလာတော့ဒေါအောင်ဆန်းစုကြည် grain တော့ရောက်ပြီးတော့ခြေပါလျှောက်လဲရဲဆိုတဲ့အခါမှာလည
်းအများပို့ပြီးစိတ်ဝင်စားလို့ရသွားတယ်နောက်ဆိုမြန်မာနိုင်ငံအတွက်ကဒီ case ကဒါတတော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ပြောရမှာပဲလေ။ဘာပဲဖြစ်ဖြစ်ဒါလူခွင့်ချိုးဖောက်မှုတွေအရင်စစ်ဆိုးရလက်ထက်တွေကအစဉ်ဆက်ရှိခဲ့ရတယ်ဆိုပေမဲ့ဒီနိုင်ငံတကာတရားရုံးတစ်ခုမှာကိုယ်တိုင်ဝင်ပြီးတော့ဒါပြန်ပြီးတော့ခုခံခြေပါလျှောက်လဲရတယ်ဆိုတဲ့အစဉ်ကိုရောက်လာတဲ့အခါကျတော့ဒါမြန်မာနိုင်ငံအတွက်လည်းတတော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ထင်ပါတယ
်။ဟုတ်ပါတယ်စိတ်ကိုအရေးကြီးတဲ့ကိစ္စပါမြန်မာနိုင်ငံမှာဒီလူမျိုးဖြစ်နေတာကလည်းပဲပြည်တွင်းကသာသိနေကြတယ်ဥနိုင်ငံတကာကပြောလာပြီးဒီကိစ္စနဲ့ပတ်သက်လို့သာကဘာစည်းဖြစ်သွားတယ်ဆိုတဲ့အခါကျတော့သိအကြီးရဲ့ကိစ္စဖြစ်ပါတယ်အဲ့ဒါကြောင့်လည်းမြန်မာပြည်သူတွေလည်းသိအလေးနဲ့ထားရတွေ့ရပါတယ
်ဟုတ်ကဲ့ဂမ်ဘီယာဘက်ကနေပြည်တော်မှာစပြီးတော့ဒါမြန်မာနိုင်ငံကဒီ genocide convention ပေါ့နော်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာပြည်ရင်စာချုပ်ကိုချိုးဖောက်တယ်ဆိုတော့ဆွဆွဲချက်နဲ့စပြီးတော့တရားရုံးမှာတင်ပြလိုက်ပြီးတဲ့နောက်ပိုင်းမှာအပြန်အလှန်ခြေပတာတွေဒီသဟိတ်ကခုံရုံးမှာဒီလာတဲ့မှာပဲပေါ့နော်ကျမတို့တွေ့မြင်ခဲ့ရပြီဆိုတော့ဒီဂျာနာဘွဲဥကျော်ဆန္ဒကိုယ်တိုင်လည်းတွားပြီးတော့တရင်ယူခဲ့ရဆိုတဲ့အခါကျတော့ဒီဂျာနာဘွဲမှာအတိကပေါ့နော်သူတို့နှစ်ဖက်လျှောက်လဲချက်တွေအတိကအချက်ကလေးတွေပေါ့ကျွန်တော်တို့မှတ်သားစရာလေးတွေဘာလေးတွေတုံ့တက်မိလဲ
ပထမနေ့ကတော့ဂမ်ဘီယာဘက်ကသူတို့မြေတရားခံလျှောက်ထားတယ်အတိကသူတို့လူချင်းတာကတော့သူတို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်တွေလူမျိုးတုံးသတ်ဖြတ်မှုခံရမဲ့အနေအကျအောင်နေတယ်စိတ်ကိုအရေးတကြီးလွှမ်းနေတယ်အဲ့ဒါကိုတားပေးပါဆိုပြီးတော့လောလောဆယ်မှာမဖြစ်အောင်ဆိုပြီးတော့ professional measures လို့ခေါ်တာပေါ့လေလက်လောလိုက်နာဆောင်ရမယ့်ကိစ္စတွေကိုတရားရုံးကအမိန့်ထုတ်ပြီးတော့တားပေးပါဆိုတာကိုဒါပထမအဆင့်သူတို့ရဲ့ရှောက်ထားချက်ဖြစ်ပါတယ်အဲသူတို့ရဲ့ရှောက်ထားချက်မှာအဓိကကတော့ဒီလူတွေဟာအန်ဒီရတကယ်ကြောက်နေရဲ့ဆိုတာကိုသူတို့သရုပ်ဖွာတော့ဘလို့သက်ခဲ့တယ်ဘလို့ဖြစ်တယ်ဆိုတာတကယ်ပဲလူတွေသဘောပေါက်သွားအောင် convince ဖြစ်သွားအောင်ကိုအထောက်ထားနေသူတို့တင်ပြပါတယ်အဲဒါကမ်ဘီယာနိုင်ငံဘက်ကအဓိကရှောက်ထားချက်ဖြစ်ပါတယ်အဲ့ဒီကြောင့်ဒီကိစ္စမှာ မြန်မာနိုင်ငံကိုအဲ့လိုဆက်မဖြစ်အောင်တားပေးပါဆိုတော့သူတို့လိုအပ်ချက်တွေကိုထောက်ပြပြောတာတားဖို့ဖြစ်ပါတယ်
ဒါကံပြာဘက်ကအကြီးကျတင်နေတာ
ပထမနေ့မှာ
တင်နေဒုတိယနေ့ကျတော့မြန်မာဘက်ကဒါကိုခုခံချေပါတာကိုကျွန်တော်တို့လည်းတွေ့ရကျွန်တော်တို့တော်တော်များများတော့ဒီကိစ္စယူဟိုတင်ပြခဲ့ပြီးပါပြီဒါပေမဲ့ပြန်ပြီးတော့ဟိုပြန် wrap သဘောလေးပေါ့ပြန်ပြီးတော့အနှစ်ချုပ်လုပ်တဲ့သဘောလေးပေါ့နော်ဆိုတော့မြန်မာဘက်ကဘလောက်ခိုင်ခိုင်မာမာဟိုရှောက်တယ်ခဲ့တာတွေ့ရတယ်
တကယ်တော့ဂမ်ဘီယာဘက်ကတင်ပြတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာတော်တော်များများဟာမငင်းနိုင်တဲ့အချက်တွေပါကျွန်တော်သတင်းတွေမှာလည်းကြာခဏလုံနေကြတဲ့ကိစ္စတွေဖြစ်တယ်ကုလသမဂ္ဂက FMM လို့ခေါ်တဲ့အဲဒီ Fact Finding Mission ချက်လက်စာဖွေဖွဲ့ရဲ့အစီရင်ခံစာတွေအများကြီးထွက်ထားတဲ့ကိစ္စဆိုတော့ဂမ်ဘီယာဘက်ကအဲ့ဒါတွေကိုပဲအဓိကကိုကပြီးတင်ပြသွားပါတယ်မြန်မာဘက်ကလည်းအဲ့ဒါတွေကိုအကုန်လုံးမဟုတ်ခဲ့ဘူးလို့ဇွတ်မကျင်းပါဘူးတကယ်ညင်းလို့လည်းပဲအသေးပဲရှိမှာမဟုတ်ဘူးဒူရက်စီကြမှာပဲဆိုတော့ဟုတ်တယ်ဒီကိစ္စတွေမှာဒီလိုဖြစ်ခဲ့တာတွေရှိတယ်သို့တော်လည်းပဲဒီကိစ္စတွေဒီ genocide လူမျိုးတုံးသတ်ဖြတ်ဖို့ရွေးချယ်တဲ့လုပ်တာမဟုတ်ဘူးအဲ့လိုတရားဥပဒေစကားဝင်လာပြီအဲ့လိုပြစ်မှုမြောက်ဖို့ဆိုတာ intent အရေးကြီးတယ်ဒါဒီလူမျိုးပျောက်သွားအောင်လုပ်မယ်ဆိုရွေးချယ်မရှိဘူးဆိုတော့သူတို့ဥပဒေရောင်းရခုခံခြေပပါတယ်အဓိကအဖြစ်ဒီလူတွေကျူးလွန်ခဲ့တဲ့ပြစ်မှုကိုပြည်သူဥပဒေရအရေးကြီးမှုလည်းရှိခဲ့တယ်အင်းနေကိစ္စဆိုစစ်တပ်ကလူတွေကိုယ်လိုအပြစ်ပြခဲ့ပြီမလဲလို့ပြန်ထွက်လိုက်တယ်တကိစ္စနဲ့ပတ်သက်ပြီးပြည်သူတော်တော်များများမကျေနပ်ဘူးဆိုတော့လည်းပြောတယ်ဒီအချက်လိုက်ပိုင်းကိုသူတို့မငင်းဘူးဆိုတော့မြန်မာရဲ့အဓိကခုခံခြေပါတဲ့ကိစ္စတရားဥပဒေကြောင့်ဖြစ်တယ်နံပါတ်1ရွေချယ်မရှိဘူးနံပါတ်2တာဟာ humanitarian crimes ဖြစ်တယ်လူတွေကိုအစုလိုက်ပြန်မောင်းထုတ်ဖို့ကြိုးစားခဲ့တာတွေရှိတယ်ရစက်မှုတွေကျူးလွန်နေတယ်ဒါပေမဲ့လူမျိုးတုံးဆိုတာမဟုတ်ဘူးနောက်တစ်ခုသူတို့စိန်ခေါ်တာကတော့ဂမ်ဘီယာနိုင်ငံဟာမချောက်ထားသင့်ဘူးမြန်မာနိုင်ငံရဲ့လူအကြံဂမ်ဘီယာဟာဒုက္ခရောက်ရတဲ့နိုင်ငံမဟုတ်ဘူးဒါ OIC ပျောက်ပေးလို့သူတို့ဆွဲဆိုနေတာဖြစ်တဲ့ဆိုပြီးတော့ဟိုဘက်ကလူတွေနဲ့အမှုပေါ်တော့အောင်ပေါ်လေအဲ့လိုသဘောမျိုးဥပဒေကြောင့်ကိုအခြေခံပြီးရှောက်လဲတာတွေ့ရပါဘ
ူး OIC ဒါမရှိလို့ရှင်ဂမ်ဘီယာဆိုတဲ့နိုင်ငံငယ်လေးကဘာမှပြဿနာမရှိဘူးဆိုတာမျိုးတော့သူတို့ကတော့ဒါကိုကင်တာပေါ့နော်ဒါပေမဲ့ဂမ်ဘီယာဘက်ကသူတို့ပြောတာကတော့ဒါသူတို့ကိုယ်တိုင် initiate ပေါ့သူတို့ကိုယ်တိုင်ဦးဆောင်ပြီးတော့ဒီတရားရေးဝန်ကြီးကဒီအမှုကိုလုပ်ခဲ့တာမှန်တယ်ပြီးခဲ့တဲ့ဒီကုလသမဂ္ဂအထွေထွေညီလာခံမှာတော့ကကြတော့ဒီကိစ္စကိုသူတို့ကဒီOIC သူကလည်းကိုယ်တိုင် OIC ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတာ哦ဆိုတော့သူအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဒီ OIC အဖွဲ့ကြီးကထောက်ခံလာအောင်သူကြိုးပမ်းတယ်တခြားနိုင်ငံတွေထောက်ခံမှုရဖို့လည်းသူကြိုးပမ်းတယ်ဆိုတော့ဒီထောက်ခံမှုတွေရှိတာမှန်ပေမဲ့လို့ဒီ ARD သူနိုင်ငံတစ်ခုတည်းကတရားဆွဲတာဖြစ်ပြီးတော့တုံ့ပြန်တာကိုလည်းကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့သူပြောတာနှစ်ဖက်ပြိပခမြောက်တယ်ဆိုတာပေါ့နော
်
သူတို့အဲ့ဒါကိုလည်းတတ်နိုင်တယ်လို့တော့သူတို့ခြေပသွားတာတွေ့ရတယ်မြန်မာဘက်ကသူတို့စာရေးပါတယ်ပေါ့အကြောင်းစားပါတယ်ဒါပေမဲ့တုံ့ပြန်တာဘာမှမရှိခဲ့ဘူးပေါ့
ဟုတ်တယ်
ဆိုတော့
ဟုတ်တယ်မြန်မာဘက်ကရှိနေပြီပြောတာကတော့သူတို့ဟာနစ်နာတဲ့နိုင်ငံမဟုတ်ဘူးလူအမှုတစ်ခုဖြစ်တဲ့ဆိုရင်သူကြောင့်ကျွန်တော်ဘယ်လိုနင့်နိုင်လဲနင့်နိုင်လူရဆွဲရမှာကို
ဆိုတာဘင်္ဂလားဒေ့ရှ်လူနိုင်ငံကဆွဲရင်ဟုတ်တယ်ပေါ့
သို့တော်လည်းပဲဘင်္ဂလားဒေ့ရှ်ကအဲ့ဒီ article တစ်ခုကိုသူက reserve လုပ်ထားတယ်မလိုက်နိုင်ဘူးပြောထားတော့ဘင်္ဂလားဒေ့ရှ်ကဆွဲလို့မရပြန်ဘ
ူးမရပြန်ဒါပေမဲ့ကျွန်မထင်တယ်ဂမ်ဘီယာနိုင်ငံကလည်းသူတို့ဒီဟာကိုအမှုကိုမတင်ခင်ကတည်းကတော့လေဒီအမှုက genocide ဆိုတဲ့စကားလုံးကတော်လဲကြံပြက်နေတာကိုဆိုတော့အမေရိကန်လိုနိုင်ငံမျိုးတောင်မှမြန်မာနိုင်ငံအခုချိန်ကြီးကျွန်တော်စိုက်မသုံးပါဘူးဒါလူမျိုးနဲ့တက်ဖြတ်မှုဆိုတာမသုံးပါဘူးနိုင်ငံကြီးတော်တော်များများဒီတဏ္ဍမန်ဆက်ဆိုင်ရေးမှာလည်းတိတ်ကိုသတိထားတဲ့စကားလုံးတစ်ခုပေါ့နော်ဆိုတော့ဒါတို့တင်တဲ့ချိန်မှာကျွန်မကဂမ်ဘီယာနိုင်ငံနဲ့ဒီအငင်းပွားစရာယူတော့သူအရန်ကြီးထောက်ပြီးတော့ဆိုတာထက်သူကအချက်လန်နေပေါ့ကုလသမဂ္ဂရှာဖွေထားတဲ့အချက်တွေထားပြီးဒီချက်တွေဒီချက်တွေဖြစ်ခဲ့တယ်ဒါတော့ဒီချက်တွေကိုယာယီမှဆက်မဖြစ်အောင်ဟန့်တားဖို့ဆိုတာပဲအဓိကဥတီတင်တယ်လို့ကျွန်မထင်တယ
်မှန်ပါတယ်အဓိကဟန့်တားဖို့သူကပြောတယ်လောလောဆယ် agency ပေါ့အဲ့အရေးတကြီးလူအနေနဲ့ဟာအခုမှမဟန်တလိုက်ရင်လူမျိုးပြုံကုန်နေမယ်ဆိုတဲ့သဘောမျိုးပြောတယ်ဒါပေမဲ့မြန်မာဘက်ကရှင်းနေကြီးအဲ့ William Chambers ဆောက်လဲတာမှာအဲ့လိုသဘောမျိုးမဆက်ရောက်ပါဘူးတဲ့ဒါကြောင့်လဲဆိုတာသူကကုလသမဂ္ဂရဲ့ challenge ရှာဖို့ရဲ့အဖွဲ့ရဲ့အစီရင်ခံစာကိုနှိုင်းယှဉ်ပြတယ်2018မှာထုတ်ခဲ့တဲ့အစီရင်ခံစာသိကိုအရေးကြီးနေပြီလို့ပြောခဲ့တယ်ဒါပေမဲ့2019အစီရင်ခံစာမှာအဲ့လောက်မပြင်းထန်တော့ဘူးဆိုတော့ agency မရှိတော့ဘူးအချိန်ကအရင်ကတည်းကတော့မှတင်းမှန်ဖို့ရွတ်သွားခဲ့ပြီအခုအချိန်မှာအဲ့လိုစစ်စီရေးလည်းမရှိတော့ဘူးဘာညာဆိုတော့ဒီဟာအဲ့လိုလောလောဆယ်ထုတ်ပေးစရာလည်းမလိုဘူးဆိုပြီးတော့လည်းပဲဒီဘက်ကမြန်မာဘက်က
ခုခံချေပါတာခုခံချေပါတာပေါ့နော်ဒီချေပါတဲ့ရက်ပြီးတော့ပဲလူခွင့်ရေးအဖွဲ့တွေထောက်ပြတာတွေချက်ချင်းထွက်လာတယ်လေဆိုတော့ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဘယ်ရက်ခိုင်မှာနိုင်ငံသားဖြစ်ခင်ကန့်သက်ခံရတဲ့မွတ်စလင်တွေရဲ့အခြေအနေတွေရှိတယ်ဆိုတာမျိုးပေါ့နော်ဒါတွေကတော့လူခွင့်ရေးရှူတောင်းကနေလူတောင်းရှူရောင်းကနေပြီးတော့တင်ပြတာတွေရှိတာပေါ့ဆိုတော့အခြေအနေကတော်တော်လေးခက်ခဲနှက်နဲပါတယ်ဒေါအောင်ဆန်းစုကြည်လည်းပြောတယ်ဒီ ရခိုင်ပြည်နယ်ရဲ့အရေးကိစ္စကတမိုင်းကြောင်းနဲ့ချီပြီးတော့ဆိုတော့တော်တော်ရှုပ်ထွေးတဲ့ကိစ္စတခုဖြစ်တဲ့အခါကျတော့လက်ရှိအခြေအနေရှုပ်ထွေးနေတဲ့အချိန်မှာကိုယ်တိုင်ပြည်တွင်းမှာရှိတဲ့ဥပဒေတွေနဲ့လည်းအခိုင်အမာစီမံဆောင်ရွက်နေပါတယ်ဆိုတာမျိုးတော့ဒေါက်ဆန်းစုကြည်ကထောက်ပြပြီးတော့ပြောသွားရရှိတယ်။ဆိုတော့အဲ့ဒီဟာတွေရှိနေတဲ့အချိန်မှာနိုင်ငံတကာကလောလောဆယ်ဝင်လာမယ်ဆိုလို့ရှိရင်ဒါကလက်ရှိဆောင်ရွက်ချက်တွေမှာအဟန့်တားဖြစ်နိုင်တယ်ဆိုတာမျိုးပေါ့နော်။သူကအဲ့ဒါလည်းပြောသွားမယ်။အဲ့ဒီအဥစားရောဒီအမှုစီရင်တဲ့အပိုင်းမှာဘယ်လောက်ထိခိုင်ခိုင်မာမာတရားသူကြီးတွေအနေနဲ့ထည့်သွင်းစဉ်းစားမယ့်အချက်ဖြစ်နိုင်ပါမလား။
တရားသူကြီးကတော့အချက်လက်ကောဥပဒေကြောင်းကိုခုလုံးစဉ်းစားမှာပဲဒါနော်အချက်လက်ထဲဥပဒေကြောင်းကိုပဲအားထားပြီးတော့စဉ်းစားရလိမ့်မယ်လို့ထင်ပါတယ်။အဲနောက်တစ်ခုကလည်းပဲဒီအမှုဟာဘယ်လောက်ထိပြဿနာကိုပြေလည်နိုင်လဲဆိုတာကိုလည်းပဲတရားသူကြီးတွေပါစဉ်းစားမယ်ထင်တယ်။ဒေါအောင်ဆန်းစုကြည်ကလည်းအဲ့ဒါကိုပြောပြပါတယ်။မြန်မာနိုင်ငံရဲ့အခုလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဒီအမှုရဲ့အကျိုးသက်ရောက်မှုဟာအကောင်ဘက်ကိုသွားနိုင်မှာအဆိုးအကောင်ကိုထက်သွင်းစဉ်းစားဖို့ဆိုလည်းသူကပြောထားတာဆိုတော့အဲ့ဒါလည်းထပ်ရင်းစဉ်းစားကြလိမ့်မယ်လို့ထင်ပါတယ်။
ဟုတ်တော့ဆန်းစုကြည်ကပြောတယ်လေအခုရခိုင်ပြည်မှာဆိုလို့ရှိရင်ဒါအကြံဖတ်မှုရှိလို့ဒီရဲ့အရင်မြစ်ကွာဒီအကြံဖတ်မှုတွေကိုနှိမ့်နှင်းနဲ့ဖြစ်ရပါတယ်လို့တော့သူတို့ကတော့ပြောတာပေါ့။ဒါပေမဲ့တစ်ဖက်မှာကြလဲလူခွေရှူတော့ကြည့်တဲ့အခါကျတော့ဒီလောက်လူဦးရေများများဆဆာကြီးဒီလောက်တပြိုင်တည်းသွားတဲ့ကိစ္စမျိုးဆိုတဲ့အခါကျတော့ဂမ်ဘီယာထောက်ပြလဲအဲ့ဒါပဲလို့ကျွန်မထင်တယ်။သူတို့ကဂျီနိုဆိုက်ဆိုတဲ့အသုံးအနှုန်းဆိုတာတည်းသူတို့ကဒီလိုလူမျိုးတစ်ခုလုံးပြုံးတီးသွားလောက်အောင်ရည်ရွယ်တဲ့ဥတီသွားစေနိုင်တဲ့အခြေအနေမျိုးပေါ့သူတို့ကတော့အဲ့လိုအခြေအနေမျိုးပေါ့သူကဒါကြီးကကျွန်တော်စိုက်မြောက်တီမမြောက်တီဆိုတော့အငင်းပွားရဲဆိုတာတည်းသူကဖြစ်ပြက်သွားတဲ့အခြေအနေကြီးကတိတ်ကိုဆူဆူဝါဖြစ်တယ်ပေါ့ဆိုတော့ဒါကြီးကိုဟန့်ထားဖို့လိုအပ်တယ်ဆိုတာကိုပဲထောက်တယ်လို့ကျွန်တော်တို့ထင်ပါတယ
်ဟုတ်တယ်ဂျီနိုဆိုက်ဆိုရယ်စကားလုံးသုံးပြီးလူပိုင်းမှလည်းကဘာမျက်လုံးပြည့်မဲ့ဆုံးဖြစ်လာကြတာဟုတ်အဲ့ဒီခါမှလည်းပဲဒီတရားရုံးကလည်းအပြင်းထန်လှုပ်လာတော့မြန်မာဘက်ကလည်းစဉ်းကျင်ရတယ်အများကြီးရသွားနေမြောက်ငါတို့ဟာစိတ်လိုက်မှန်ပါလုံးလုံးမဖြစ်ဘူးပြဿနာကတော့အမှန်တကယ်ရှိတယ်။သမိုင်းကြောင်းနဲ့ရှေ့လျပြီးရှိကြတယ်ဥပဒေကြောင်းအရဖြည့်ရှင်းရသိခက်ခဲတဲ့အခြေအနေရှိတယ်။ဒါပေမဲ့လူသားဆန်ဆန်စဉ်းစားမယ်ဒီလိုအဲ့လိုဖြည့်ရှင်းလို့အဖြေမရှိတဲ့ supply ကွာ control ပလိုက်ကွာဆိုတာမျိုးတော့မဖြစ်သင့်ဘူးဆိုတာကိုတော့မြန်မာဘက်ကလည်းစဉ်းစားမယ်ကိစ္စဖြစ်ပါတယ်။အနာရှိရဲ့လက်နဲ့ရှိရဲ့လူတွေကအထင်တိုင်းမလုပ်သင်ဘူးဆိုရဟာသိအရေးကြီးတဲ့သင်ခန်းဆိုတော့အမှန်တကယ်ရလဲရယူသင်တယ်လို့ထင်တ
ယ်။ဒါတင်တယ်လို့နည်းနည်းဟန့်လေးပေါ့ဒီလိုလုပ်ရင်တော့နိုင်ငံတကာဆိုတာစောင့်ကြည့်နေမှာမဟုတ်ဘူး။ဒါကိုယ်အိမ်ထဲမှာကိုယ်ရှိတဲ့လူလှုပ်ချင်တာလှုပ်လိုက်မယ်ဆိုတာနဲ့မရဘူး။အိမ်နီးနားချင်းကကောက်တိုင်လို့ရှိရင်လည်းအနည်းနဲ့အများတော့လာကြည့်တဲ့အချိန်မှာသွေးထွက်တန်ယူဖြစ်နေရင်တော့ပြောမှာပဲ။ဒီဒါတော့ရှင်းကိုရှင်းရတော့မှာဘာမှမဖြစ်ပါဘူးလို့ဘလုံးကညင်းလို့ရမယ်ကိစ္စမျိုးတော့မဟုတ်ဘူးလို့ဆိုမြန်မာနိုင်ငံအနေနဲ့တော့သင်ခန်းစာအကြီးကြီးယူသင်တယ်လို့တော့ထင်တာပဲ။
သူများမပြောတော့မှလေစာနာစိတ်ဆိုတာရှိရမှာပေါ့
မြန်မာနိုင်ငံပေါ်မှာရော2020မှာ2019သင်ကန်းစာယူပြီးတော့ဘယ်လောက်ထိတိုးတက်ကောင်းမွန်လုပ်သွားနိုင်မလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရမှာ
မျောလင့်ပါတယ်တကယ်လည်းပဲမြန်မာနိုင်ငံဟာလူခွင့်ရေးရဲစစချိုးဖောက်မှုတွေဒီကိစ္စတွေမကဘူးတခြားကိစ္စတွေမှာလည်းအများကြီးဖြစ်နေ
တ
ယ်တရားစီရင်ရေးမမှန်ကန်တာတွေဖောက်လွှဲဖောက်ပြန်ဖြစ်နေတဲ့ကိစ္စတွေအလုံးဟာဒီမှာတခန့်ရပ်ပြီးတော့2020ကစပြီးတော့မူသင်းနဲ့လူသင်းနဲ့စိတ်သင်းနဲ့ရှောက်လန်းရဖို့စဉ်းမိကြီးဆိုတာကတော့ဒါအရေးကြီးဆုံးသင်္ကန်းစာပဲဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့ကျွန်တော်တို့လည်းအဲ့လိုပဲဆုတောင်းအောင်ပါပေါ့
။ဦးကျော်စန်သားရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00တိုင်းဒိုင်လိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပါ။
တော်ရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်ကြိုက်ရာကလက်နက်ကင်ပြည်ပခါတွေကြီးထွားခဲ့တာအခုထိပါပဲဒီနှစ်ထဲမှာပဲရင်းရည်ဆွေးနွေးဖို့မြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ခတ်ရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီရင်တင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်မကြခင်ကုံဆုံးတော့မဲ2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲရှိဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲစရာတွေကို VA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။သောတာရှင်တွေအနေနဲ့ညီငယ်ကြီးအထွတ်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကတူစုပါရရှင်။
လာမယ့်စနေနေ့ည9:00တရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းရဲ့ပုံထွန်းနေ့ညပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။အခုလိုအေးမြတဲ့ဆောင်းရာသီကာလမှာရင်သွေးငယ်လေးတွေကိုအေးအေးမိဖျားနာနဲ့ဝမ်းပြက်ဝမ်းလျှော်ယောဂါတွေဖြစ်ပေါ်ခံစားခြင်းမရှိအောင်ဘလူဂယုဆိုင်ကာကွယ်ထားသင့်ပါတယ်လေ။ကလေးအထုကုဆရာဝန်ကြီးတွေဖြစ်ကြတဲ့ပမောက္ခဒေါက်တာဦးကျော်လင်းပမောက္ခဒေါက်တာဦးစောဝင်းတို့ကိုမေးမြန်းပြီးတော့ဒေါက်တာတန်းစောကလူလူနဲ့ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါတယ်ရှင
်။ဆောင်းရာသီတွေကိုဝင်ရောက်လာပြီးဖြစ်တာကြောင့်မြန်မာနိုင်ငံအနှံ့အပြားမှာအေးအေးတန်ကိုတိတိတတ်တာခံစားလာကြရပါတယ်အထူးသဖြင့်ညဘက်နဲ့မနက်စောစောပိုင်းအချိန်တွေမှာအေးအေးပူခဲ့တာကိုတွေ့ရတာပါအခုလိုရာသီဥတုအေးမြတဲ့အချိန်ကာလမှာရင်းနှီးကလေးတွေမှာဘလူးယောဂါတွေကြုံတွေ့ခံစားရနိုင်ပါတယ်လို့မိကြည့်တဲ့အခါကလေးထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးစောဝင်းကအခုလိုပြောပါတယ
်ဟိုရုတ်တရက်အေးသွားတော့ကွာနှာစီးချောင်းစိုးဖြစ်တယ်ပြီးတော့ကြာလို့ရှိရင်ဟိုရင်ကျက်တတ်တယ်လို့ရင်ကျက်တယ်အဲ့ဒါကြီးတော်တော်များများတွေ့ပါတယ်အခုတော့နှာစီးချောင်းစိုးဖြစ်တာရဲ့ရင်ကျက်တာပန်းနိုင်ရင်ကျက်ထတာပေါ့နော်ရင်ကျက်ခံရှိတယ်လို့ရင်ကျက်ထတယ်နောက်ပြီးတော့ဒီအေးမြတဲ့ရာသီမှာဖြစ်တတ်တာတခုကပါလဲဆိုရင်ဒီဗိုင်းရပ်စ်ပိုးချောင်းဖြစ်တဲ့ဝင်းပြက်ဝင်းလျှော့ပေါ့အဲ့ဒါလည်းကျွန်တော်တို့ခုတော်တော်လေးတွေ့ပါတယ်အန်နယ်ကလေးတွေတော်တော်များတယ်ဝင်းပြက်တိုင်းတွေတော်တော်များတယ်အဲ့ဒါတွေကအဓိကတွေ့ရတဲ့ယောဂတွေပါပဲလောလောဆယ်တော့လေ
ရာသီဥတုပြောင်းလဲမှာအသက်ငယ်လွန်းတဲ့သူတွေနဲ့အသက်ကြီးလွန်းတဲ့သူတွေဟာရာသီဥတုပြောင်းလဲတံကိုတိတိတတ်တာခံစားကြရတာပါယင်းနေ့ကလေးတွေဟာမိမိခံစားနေရတဲ့ဝေဒနာကိုပြည့်ပြည့်စုံစုံထုတ်ဖော်ပြောဆိုနိုင်ခြင်းမရှိတာကြောင့်ဒီချိန်မှာပိုပြီးခိဆိုင်ကြမှာဖြစ်ပါတယ်ရာသီဥတုအေးလာတာကိုခံစားမိတဲ့အတွက်ယင်းနေ့ကလေးတွေကိုနေမကောင်းမဖြစ်အောင်သတိထားပြီးပြုစုနေရတယ်လို့ယင်းနေ့မိခင်နေဖြစ်တဲ့လှိုင်းသားယာမမနန့်တီတီချုံနဲ့တာဂီတာမမက်ခင်ခင်ရွှေတို့ကသူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါရစေ
။ကျမတို့ဒီလိုမျိုးရာသီကြုံရတာရှားတယ်ပေါ့နော်။အရင်အေးတဲ့ရာသီကြုံရတာရှားဒီနေ့ဆိုတအားအေးတယ်ပေါ့နော်။ကျမကလေးတွေကျမအောင်အခုဆိုလို့ရှိရင်ကျမခါတယ်ဆိုလို့ရှိရင်ညမနေ့ရေပေးချို့တယ်ပေါ့နော်။ဒါပေမဲ့အခုလိုတအားအေးတဲ့အချိန်မှာကျမတရက်ကိုဟိုတစ်ခါပဲရေပေးချို့တယ်ပေါ့နော်။12နာရီလောက်မှကျမတို့ရေပေးချို့တယ်
။နွေနွေထွေထွေထားတယ်ပေါ့။ပြီးတော့အိမ်ကသမင်းဟင်းပဲအဲ့လိုမျိုးသူစားတဲ့ဟာလေးပဲအဲ့လိုပူပူနွဲ့နွဲ့လေးပဲအဲ့လိုပဲကြွေးပြစ်တယ်ဟုတ
်အခုလိုအေးမြတဲ့အချိန်ကာလမှာယနေ့ကလေးတွေဟာချောင်းဆိုးရင်ကျက်တာနဲ့အေးအေးမိနှာဆေးဖျားနာတာတွေကိုအများဆုံးကြုံတွေ့ကြရတာပါဒီနှစ်မှာတော့ virus ပိုးကြောင့်ဖြစ်တဲ့ဝမ်းပြက်ဝမ်းလျှော်ယောဂါတွေကိုလည်းကြုံတွေ့နေရတာကြောင့်လိုအပ်တဲ့ကာဝေးဆေးတွေထိုးထားပြီးအစားအသောက်နဲ့လက်တန့်ရှင်းရေးကိုအထူးကူဆိုင်ပေးဖို့လိုတယ်လို့ကလေးအထုကူဆရာဝန်ကြီးများဖြစ်သူပမောက္ခဒေါက်တာဦးစောဝင်းနဲ့ပမောက္ခဒေါက်တာဦးရဲမြင့်ကျော်တို့ကအခုလိုပြောပါတယ
်အဲ့ဒီအတွက်ကတော့နွေနွေထွေထွေထားမယ်ပေါ့ရာသီဥတုပြောင်းသားတာကိုသတိထားမိဖို့လိုတယ်နွေနွေထွေထွေထားဖို့လိုတယ်ပေါ့နော်ပြီးတော့အဲ့လိုဟိုလိုအပ်တဲ့ကာဝယ်ဆေးတွေထိုးထားအားရပြေပေါအောင်ကျွေးမွေးပေါ့နော်ဒီလိုလုပ်ရမှာပါ
နွေနွေထွေထွေထားဖို့ပေါ့နော်အက်စမာကလေးတွေအက်စမာပြန်ထားကြတာပေါ့နောက်တစ်ခုကဝင်းရှော့ဝင်းပြက်တွေဖြစ်ကြတယ်အဲ့တော့တန်ရှင်းတဲ့အစားအစာတွေစားကြဖို့လက်ဆေးကြဖို့အဲ့ဒါပဲမှာကြမှာနော်
ကိုခံဆွမ်းအားနုနယ်ပြီးခံစားချက်ကိုပြည့်ပြည့်စုံစုံထုတ်ဖော်မပြောပြနိုင်သေးတဲ့ရင်းနှီးငယ်လေးတွေဟာကုသယောဂါတွေနဲ့အေးမိဖျားနာယောဂါတွေကိုအလွယ်တကူခံစားရဖို့အခွင့်အရေးများနေတာပါဘယ်လိုရာသီဥတုမှမဆိုရင်းနှီးငယ်လေးတွေကိုတင့်တင့်မျှတတဲ့အစားအသောက်နဲ့အနေထားရရှိအောင်ကူဆိုင်ပေးဖို့လိုတယ်လို့ကလေးထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးကျော်လင်းကပြောပါရစေ
ကျွန်တော်တို့အနေနဲ့ကတော့အေးမြတဲ့ရာသီမှမဟုတ်ပါဘူးရာသီတိုင်းကကလေးတွေအတွက်ကျွန်တော်တို့ကူဆိုင်ရမယ့်အချက်တွေရှိပါတယ်နော်ဆိုတော့အကျဉ်းမြေကတော့တဟဆတာဖြစ်ဖို့ပေါ့နော်တိတ်အစွန်မရောက်ဖို့ပေါ့နော်ဥမာရာသီဥတုဆိုရင်လည်းတိတ်ပူတဲ့အချိန်မှာလည်းကျူးဆိုက်ဖို့လိုသလိုအေးတဲ့အချိန်မှာလည်းကျူးဆိုက်ဖို့လိုတယ်အစားတော့ဆိုရင်လည်းဒီတိုင်းပဲနော်အစားတော့ဟာတိတ်အစွန်မရောက်ဖို့လိုတယ်ပေါ့နော်ဆိုတော့တချို့လည်းအကြောင်းမျိုးမျိုးကြောင့်အစာအာဟာရနည်းနေတဲ့ကလေးတွေရှိသလိုတချို့လည်းအကြောင်းမျိုးမျိုးကြောင့်အစာအာဟာရကိုပုံမှန်ထက်ပိုပြီးတော့စားတုံးနေတဲ့ကလေးတွေလည်းရှိတယ်ပေါ့နော်ဆိုတော့အဓိကကတော့ကျွန်တော်တို့ဘယ်ရာသီမဆိုပေါ့နော်ကလေးတယောက်ရဲ့ဒီလှုပ်ရှားမှုကလေးတယောက်ရဲ့ပတ်ဝန်းကျင်ကလေးတယောက်ရဲ့ဒီအစာအာဟာရကိုနော်တင့်တင့်မျှတာတွေအနေထားမှာထားပြီးတော့မိဘတွေအနေနဲ့ဒီအထူးသဖြင့်ဒီနှစ်နှစ်အောက်ကလေးတွေမှာအထူးသဖြင့်အချိန်လေးပို့ပေးပြီးတော့နော်ပြုစုဆောင်ရှောက်မယ်နော်လိုအပ်တဲ့အကြမ်းအေးဘူတုတာတွေရှိမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒါကလေးတွေအတွက်အများကြီးထောက်ကူပြုမှာပ
ါရင်းနှီးကလေးတွေဖျားနာခြင်းမရှိအောင်ရင်းနှီးမိဘတွေကအစွမ်းကုန်ကူဆိုက်တတ်ကြတာပါရင်းနှီးကလေးတွေဖျားနာခြင်းမရှိအောင်ကူဆိုက်တဲ့နေရာမှာမှန်ကန်တဲ့ကူဆိုက်မှုတွေရရှိဖို့ကလည်းအရေးကြီးတာကြောင့်ရင်းနှီးမိဘတွေအနေနဲ့မှန်ကန်တဲ့ကူဆိုက်မှုမျိုးတွေကိုမပြုလုပ်မိအောင်ရှောင်ကျဉ်ဖို့လိုတယ်လို့ပမောက္ခဒေါက်တာဦးစောဝင်းကပြောပါရစေ
။မိဘအနေနဲ့ပါလဲဆိုဒီမှန်ကန်တဲ့ကျန်းမာရေးသိရှိအောင်ဒီမှန်ကန်တဲ့ဘုသူတ္တတွေကိုရှာမိပါပေါ့နော်။ဆရာဝန်အေပါဆရာမတွေပြောတဲ့ဟာတွေလုပ်ပါ။တချို့ဟာတွေကြတော့လေဟိုမမှန်ကန်တာတွေအများကြီးပေါ်လာတာရှိတယ်ပေါ့နော်။အဲဒါမျိုးအားလုံးလူတိုင်းအောင်လည်းမယုံပါနဲ့။
အခုလိုအေးမြတဲ့ဆောင်းရာသီကာလမှာရင်းနှီးငယ်လေးတွေကိုအေးမိဖျားနာတာနဲ့ဝမ်းပြက်ဝမ်းလျှော်ယောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ဂရုစိုက်ကာကွယ်ထားဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
လိုအေးများတဲ့ဆောင်းရသည့်ကာလမှာကလေးတွေအိမ်မိဖျားနာနဲ့ဝမ်းပြက်ဝမ်းရှောယောဂမဖြစ်အောင်ဘလို့ကာကွယ်နေထိုင်သင့်တယ်လဲဆိုတာကိုတောက်တော်တန်းစောကလူလူနဲ့ကျန်းမာရေးကဏ္ဍမှာမေးမြန်းတင်ပြသွားတာဖြစ်ပါရဲ့ရှင်
ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထုံးလေးညဖက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍအလဲရောက်ပါပြီ FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားဘောလုံးပွဲသတင်းတွေပရီးမီးယားလိဂ်ပွဲတွေဖက်ကနှိပြအပြောင်းအလဲတွေဖြစ်ခဲ့တဲ့သတင်းနဲ့အားကစားလောကကထူခြားတဲ့သတင်းတွေအပါအဝင်တစ်ပတ်အတွင်းအားကစားသတင်းတွေကိုစုစည်းပြီးတော့ကိုရနိုင်ကအခုလိုတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်တိုင်းပါ VO ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားဘောလုံးပွဲမှာတော့ Liverpool နဲ့နိုင်ရပြီးတော့ကမ္ဘာ့ကလပ်ချန်ပီယံဖြစ်သွားပါတယ် Premier League ဖက်မှာတော့ Arsenal နဲ့ Everton အသင်းတွေကနီးပြတ်တွေကိုခတ်လိုက်ပါပြီ Sweden တိုင်းစစ်မှုဟောင်း Ibrahimovic ရဲ့ရုပ်တုထပ်ပြီးတော့ဖျက်ဆီးခံလိုက်ရပါတယ်ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာလီဗာပူးအသင်းကတော့ FIFA World Club Champion ဖြစ်သွားပါပြီ FIFA World Club Champion ဖလားဘောလုံးပွဲကိုကာတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့သတင်းပတ်ကကစားခဲ့ကြပြီးတော့ Final ကိုတော့စနေနေ့ကကစားခဲ့ကြတာမှာအင်္ဂလန်ကလီဗာပူးအသင်းက Brazil က Flamengo အသင်းကိုအချိန်မိုးမှတကူးကိုမရှိနဲ့နိုင်သွားပါတယ်နှစ်သင်းလုံးပုံမှန်ပွဲချိန်အတွင်းဂိုးမသွင်းနိုင်တာကြောင့်အချိန်မိုးကစားကြတာမှာ69မိနစ်အရောက်မှာ Brazil တိုက်စစ်မှု Firmino ကလီဗာပူးအတွက်တစ်လုံးတည်းသောအနိုင်ဂိုးကိုသွင်းပေးခဲ့ပြီးတော့FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားကိုရရှိသွားတာဖြစ်ပါတယ်။အခုလို FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားကိုလာရရှိခဲ့တဲ့အတွက်လေအိုနီပြယာဂင်ကလပ်ကတော့သူ့ရဲ့အသင်းသားတွေကိုချီးကျူးလိုက်ပါတယ်
။ We are all kind of exhausted more or less from a very intense game. But
ဝယ်ရကျိန်းနေဆိုတော့ကျွန်တော်တို့အားလုံးရမ်းပင်မှန်းပါတယ်။ဒါပေမဲ့ကျွန်တော်ကစားသမားတွေအစွမ်းကုန်ကစားခဲ့ကြတာကအရန်ချီးကျူးကိုကောင်းပါတယ်။အခုအချိန်ဘယ်လိုပြောရမှန်းတော့မသိဘူးတကယ်ကိုမယုံနိုင်တော့အောင်အကောင်းဆုံးကစားခဲ့ကြပါတယ်ဖလာမင်ဂိုအသင်းကလည်းတကယ်ခဲခဲခဲကစားရတယ်ပြိုင်မဲ့ကောင်းမှဒါပေမဲ့ကျွန်တော်တို့အကောင်းဆုံးလုပ်နိုင်ခဲ့ပြီးမယုံနိုင်တော့အောင်ပါပဲ
ဒါဟာလေဦးအတွက်ဒီပြိုင်ပွဲကိုပထမဆုံးအချိန်ပူဆွဲတာဖြစ်ပြီးတော့ FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားကိုရတဲ့အင်္ဂလန်ကဒုတိယမြောက်အသင်းလည်းဖြစ်လာပါတယ်အင်္ဂလန်အသင်းတွေထဲမှာ FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားကိုပထမဆုံးအချိန်ပူဆွဲခဲ့တာကတော့ Manchester United အသင်းဖြစ်ပြီးတော့2008ခုနှစ်ကပူဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ် Premier League ဖက်မှာတော့ Arsenal နဲ့ Everton အသင်းတွေကနီးပြတ်အစ်တွေကိုခန့်လိုက်ပါပြီ Everton အသင်းကတော့ Italy ကကမ္ဘာကျော်နီးပြတ်ကြီး Carlo Ancelotti ကိုနီးပြတ်ဖြစ်နဲ့ခန့်လိုက်တာပါဥရောပ Champions League ဖလားကိုနီးပြတ်ဖြစ်နဲ့၃ချိန်အနိုင်ရဘူးတဲ့ Ancelotti ကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တဲ့ဆိုပြီးတော့ Everton ကချင်းကြပါတယ်ဒါကြောင့် Ancelotti ဟာ Everton မှာ2023-24ဘောလုံးရာသီအထိ Everton အသင်းကိုခိုင်းတွယ်သွားမှာဖြစ်ပါတယ်Everton ရဲ့နီးပြဖြစ်လာတဲ့အပေါ်မှာ Ancelotti ပြောတာကတော့
And I am really excited. I want to start and I want to try my best to help the team.
Everton နီးပြဖြစ်လာတဲ့အတွက်ကျွန်တော်စိတ်လှုပ်ရှားမိပါတယ်။ကျွန်တော်အနေနဲ့အသင်းအတွက်အကောင်းဆုံးလုပ်သွားချင်ပါတယ်။ Everton အသင်းကိုအသင်းကောင်းတစ်သင်း၊ပြိုင်ဘက်ကောင်းတစ်သင်းဖြစ်ဖို့ပြီးတော့အားပေးတဲ့ပရိသတ်တွေကိုပြောစေချင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အောင်မြင်မှုမရတာအတော်ကြာသွားပါပြီ။ဒါပေမဲ့အဲ့လိုဖြစ်လာဖို့အတွက်တော့အချိန်ယူဖို့လိုပါတယ်။ဒါပေမဲ့ကျွန်တော်တို့မှာရည်မှန်းချက်ရှင်းရှင်းလင်းလင်းနဲ့ဆိုရင်ကျွန်တော်တို့မြင်မြတ်ဆန်းဆန်းတိုးတက်မှာပါ။
Ancelotti ကနီးပြဖြစ်တဲ့ဥရောပကနာမည်ကြီးအသင်းတွေဖြစ်တဲ့ AC Milan, Real Madrid, PSG, Bayern Munich, Napoli စတဲ့အသင်းတွေပြင် Premier League မှာဆိုရင်လည်း Chelsea အသင်းရဲ့နီးပြလုပ်ခဲ့ပြီးတော့2009-2010ဘောလုံးရာသီမှာ Premier League Champion ဖြစ်အောင်ဆွတ်ဆောင်ပေးခဲ့ပါတယ်။သူဟာဥရောပ Champions League ဖလားကိုတော့ AC Milan နဲ့2ချိန် Real Madrid နဲ့2ချိန်ပူဆွဲမှုတာဖြစ်ပါလိမ့်ခင်ဗျာ Everton ကအန်ချယ်လော့တီကိုနီးပြဖြစ်ခန့်လိုက်ချိန်မှာနာမည်ကြီးအာစနယ်ကလည်းသူတို့ရဲ့ကစားသမားဖြစ်တဲ့ Man City ရဲ့လက်ထောက်နီးပြ Mikel Arteta ကိုနီးပြခန့်လိုက်ပါတယ်။သူရဲ့အသင်းဟောင်းပြတဲ့ Arsenal အသင်းမှာနီးပြပြန်ဖြစ်လာတဲ့အတွက်ဝမ်းသာတယ်လို့ Arteta ကပြောပါတယ်
။ I'm extremely happy and excited and proud
ကိုယ့်ရဲ့အသင်းကိုပြန်လာရတဲ့အတွက်ကျွန်တော်အနေနဲ့အယံဝမ်းသာပြီးစိတ်လှုပ်ရှားမိတယ်လို့ဂုဏ်လဲယူပါတယ်။အခုလိုကျွန်တော်ရဲ့မိခင်အသင်းကိုပြန်လာဖို့အခွင့်အရေးရတာကကျွန်တော်အတွက်ဂုဏ်ယူစရာပါ။
အတက်တက်ဟာ2011ကနေ2016ကြားမှာအာဆိုအသင်းအတွက် 149 ပဲကစားပေးခဲ့ပြီးတော့အဲ့နောက်သူဟာမန်စီးတီးအသင်းမှာဂေါ်ဒီယိုလာရဲ့လက်ထောက်ဖြစ်နေလုပ်ခဲ့တာပါသူအနေနဲ့အာဆိုအသင်းကိုဘလို့အပြောင်းလဲတွေလုပ်ပြီးအောင်မြင်မှုတွေရအောင်ဘလောက်ထိလုပ်နိုင်မလဲဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပြီးသွားမှာဖြစ်ပါတယ်ဗျာဆွီဒန်နိုင်ငံမောင်မိုမျိုးကဆွီဒန်တိုက်စစ်မှုဟောင်းဇလာတန်အီဘရာဟင်မိုဗစ်ချ်ရဲ့ကြေးရုပ်ထုထပ်ပြီးတော့ဖျက်ဆီးခံလိုက်ရပါတယ်။အီဘရာဟင်မိုဗစ်ကိုဂုံပြူတဲ့အနေနဲ့သူ့ရဲ့ရုပ်ထုကိုသူ့ရဲ့အသင်းဟောင်းဖြစ်တဲ့မောင်မိုအသင်းရဲ့ဘောလုံးကွင်းအပြင်ဘက်မှာအော်တိုဘာ9ရက်နေ့ကစတင်စိုက်ထုတ်ခဲ့တာပါ။ဒါပေမဲ့အီဘရာဟင်မိုဗစ်ဟာပြီးခဲ့တဲ့လကမောင်မိုရဲ့ပြိုင်ဘက်အသင်းမှာယင်းနှီးမြုပ်နှံမှုတွေလှုပ်တာကြောင့်မောင်မိုပရိသတ်တချို့ကသူ့ကိုအကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးတော့သူ့ရဲ့ရုပ်ထုအားလည်းအချိန်ချင်းဖျက်ဆီးတိုက်ခိုက်ခံခဲ့ရပြီးတော့အခုနောက်ဆုံးတော့ဒီဖျက်ဆီးတဲ့သူတွေကသူ့ရဲ့ရုပ်ထုကနှာခေါင်းကိုဖျက်ပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာတော့လို့ဆိုတော့ဒီအိုလံပစ်ပြိုင်ပွဲအတွက်အားကစားကွင်းတကြီးကိုပြီးခဲ့တဲ့ဘက်ကဖွင့်လှစ်ခဲ့ပြီးတော့ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုလုပ်နေကြတာမှာပြီးခဲ့တဲ့ဒီဇင်ဘာ19ရက်နေ့ကတော့ပြိုင်ပွဲထောင်ဝင်ရှိသူတွေဟာငရေအနေနဲ့အတွက်လည်းပြင်ဆင်မှုတွေကိုလုပ်ခဲ့ကြပါတယ်။ပြိုင်ပွဲကျင်းပစဉ်အတွင်းတကယ်လို့ငရေလှုပ်ခဲ့မယ်ဆိုရင်ကြိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုပြင်ဆင်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။ငရေအနေနဲ့အတွက်အစမ်းလေ့ကျင့်တဲ့နေရာမှာအစိုးရဌာနတွေပါဝင်အဖွဲ့အစည်းအသီးသီးကလူပေါင်း350လောက်ပါဝင်ခဲ့ကြတယ်ဆိုတာပြောကြရတယ်ပဲ။ဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ။
တပတ်တွင်အားကစားသတင်းတွေကိုကုရနိုင်ကစူးစီးတင်ဆက်တော်တာပါရှင်။မနေ့ဖြန်ကြာရာပိုင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာတင်ဆက်တော်တဲ့အစီအစဉ်တွေကိုပြန်လည်နားဆင်ကြမှာပါ။လိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။အခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကောင်လွင်ကတလဲပြောပြပေးပါဦး။
ဒီနေ့ကျောက်တဲ့ခရစ်စမတ်နေ့အထိမ်းအဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပိုယမ်မင်းကြီးဖရန်စစ်ကအလေးထားဟောကြားသွားသလိုကမ္ဘာတဝန်းဒုက္ခရောက်နေကြတဲ့ကလင်းငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်။လူတွေရဲ့နှလုံးသားမှာအမောင်ဖုံးလွှမ်းလေးရှိတဲ့ပေမဲ့ခရစ်တော်ရဲ့လင်းရောင်ကပုံမကြီးမြတ်တဲ့အကြောင်းလူပုဂ္ဂိုလ်တို့ရင်မိသားစုနဲ့လူမှုဆက်ဆံရေးတွေမှာအမောင်ဖုံးနေတဲ့ပေမဲ့ခရစ်တော်ရဲ့လင်းရောင်ကပုံမမြင့်မြတ်တဲ့အကြောင်းဗာတီကန်မှာကျင်းပတဲ့ခရစ်စမတ်အခါသမယအခမ်းအနားမှာပိုယမ်မင်းကြီးဟောကြားသွားတာပါ။ရှိလမ်းဒီသားနဲ့ကမ္ဘာတဝန်းနိုင်ငံတွေမှာစစ်နဲ့ပြည်ပကတိကြားဒုက္ခရောက်နေတဲ့ကလေးငယ်တွေအတွက်ခရစ်တော်ကအလင်းအောင်ဆောင်ခြင်းပေးဖို့လဲဆုတောင်းစကားပါခဲ့ပါတယ်။ကမ္ဘာတဝန်းကရွှေပြောင်းနေထိုင်သူတွေတရားမျှတမှုကင်းမဲ့နေတဲ့အခြေအနေကိုလဲစင်ပီတာစပက်စလီကာဘုရားကျောင်းတော်ဝရန်ဒါကနေပရိသတ်ကိုဟောကြားရမှာပုံရံမင်းကြီးကအလေးထားပြောကြားသွားခဲ့ပါတယ်။လာမယ့်နှစ်တည့်ရမြန်မာနိုင်ငံအတွက်ကောင်းမွန်တဲ့သတင်းစကားတွေကြားမယ်နှစ်ဖြစ်စေဖို့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာရီနဲ့ယဟန်အမတ်ချားစ်ပွန်ဘူကဒီကနေ့ပဲသတင်းစကားပါခဲ့ပါတယ်။မြန်မာနိုင်ငံငင်းချင်းရေးနဲ့ပြည်လဲတင့်မြတ်ရေးအတွက်ပြည်သူတူးစည်းတိုင်းဟာတူးစည်းတိုင်းဟာငင်းချင်းရေးတံတမန်တွေဖြစ်စေဖို့ချားစ်ပွန်ဘူကဆူတောင်းပေးခဲ့တာပါ။မြောက်များစွာသောစင်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်ပွဲတွေအမြောင်များအုံးရဆွတ်ခွာနေရမှုတွေရာသီဥတုဖောက်ပြန်မှုတွေကြောင့်လူများပြားအေးချမ်းမှုကိုတောက်တမျောလင့်နေကြတာကိုလည်းသူ့ရဲ့သတင်းစကားပါတဲ့အထက်မှာအလေးထားပြောကြားသွားပါတယ်။ခရစ်စမတ်နေ့မှာပဲဟောင်ကောင်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးလုံခြုံရေးတွေနဲ့ထိတ်တဲရင်ဆိုင်မှုတွေနဲ့လည်းကြုံနေရပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တိုးတဲ့ချစ်ချင်းနေနဲ့ရှုံခဲ့ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲဒီမိုကရေစီကြီးကြော်စံနေ OAP ကုန်တိုက်တီတဲ့ဖြတ်ဒီမိုကရေစီလူလားတဲ့သူတွေကထပ်မံကြည့်တဲ့ဆန္ဒပြကြတာဖြစ်ပါတယ
်။တရင်ချင်းချက်ကိုကောင်းလင်းဦးကြီးညာသွားခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကောင်းအောင်ဖြစ်ပြီးတော့အသံဖတ်အင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VO American အသံရမနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00-9:00လိုင်းဒိုမီတာ30-40-48နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတ တင်ပါရရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့မင်္ဂလာရှိတဲ့ Christmas ညချမ်းဖြစ်ကြပါစေလို့ VOA ဝိုင်းနေသားအားလုံးကဆုတောင်းမေတ္တာပို့သပါရရှင်ကျွန်မအနံလာပ
This program has come to you from the Voice of America, Washington.